to the Voice of America in Burmese.
မင်္ဂလာညချမ်းပါတော်ရရှိများရှင်အမေရိကန်ပြည်ထောင်စု Washington DC မြို့တော် VOA အမေရိကန်တန်ကနေ2019ခုနှစ်မေလ31ရက်တောက်ကြနေညပိုင်း VOA မြန်မာပိုင်းစီစဉ်နေကိုမြန်မာစံတော်ချိန်ည9နာရီကနေ10နာရီထိစတင်ထုတ်လွှင့်ပေးနေပါပြီ။လိုင်းဒိုမီတာ25 32 51နဲ့လိုင်းလက်မီတာ190တို့ကနေဓာတ်ရိုက်နားဆင်နိုင်ပါပြီရှင်။ကျန်ညာရဲ့အစီအစဉ်မှုကကျမစုမော်ပါရှင်
ကျမကတော့စုမြတ်မော်ပါတရားမဝင်ဝင်လာနေသူတွေကိစ္စကြောင့်မက္ကဆီကိုကုန်ပစ္စည်းတွေအပေါ်သွင်းကုန်ခွန်ကောက်ခံမယ်လို့အမေရိကန်သမ္မတကပြောကြားထားပါတယ်ဂျာမနီမှာရောက်နေတဲ့အမေရိကန်နိုင်ငံသားရဲ့ဝင်ကြီးနဲ့ဂျာမနီဝင်ကြီးချုပ်တို့တွေ့ဆုံဆွေးနွေးခဲ့ကြပါတယ်ဒီလိုနောက်ဆုံးရသတင်းတွေကိုကိုရနိုင်တဲ့အခြေအနေပေးပါမယ်ရှင
်ဟုတ်ကဲ့ပါရှင်ဒီညပိုင်းအတွက်သောရရှင်နေနားဆင်ရမယ့်ထိတ်တဲရောက်သတင်းလွှာတွေကတော့ရခိုင်ပြည်နယ်ထဲမှာမြမတက်မတော်နဲ့ရခိုင်လက်နက်ကိုင်တပ်ဖွဲ့ AA တို့ကြားဒီနှစ်ပိုင်း9လအတွင်းမှာတိုက်ပွဲအကြိမ်ထိခိုက်မှုအခြေအနေတွေနဲ့ပတ်သက်လို့နိုင်ငံတော်အတိုင်ပင်ခံရုံးကစာရင်းထုတ်ပြန်လိုက်ပါတယ်
လူပေါင်းတို့ကြည့်တွေ့မှု160ဖြစ်သွားကြပါမိုင်းကောင်မှတက်ခိုက်တယ်ပေါ်ထုံရရှိရတယ်ကတော့အားလုံးပေါ့
ဒီသတင်းနဲ့ပတ်သက်ပြီးနောက်ပိုင်းမှာအပြည့်စုံနားဆင်ရပါမယ်ရှင်နောက်ပြီးတော့ရခိုင်မှာမွတ်စလင်10ဦးကိုတပ်ဖြတ်ခဲ့မှုနဲ့ဆက်နွယ်ပြီးတော့ထောင်နဲ့ကြခံနေရသူတွေရဲဝင်တဲ့တဦးကိုလည်းလူငယ်ချမ်းသာခွင့်နဲ့ပြန်လွတ်လဲပေးလိုက်တဲ့အကြောင်းနောက်ပြီးတော့ဖမ်းဝရမ်းနဲ့အလို့ရှိနေတဲ့ဦးဝီရသူကိုအစိုးရညွှန်ကြားချက်နဲ့အရေးယူဖို့စီစဉ်ခဲ့တာနောက်ဒီတရုတ်ခီးသွားတွေဟာပြည်တွင်းမှာခွင့်ပြုမထားတဲ့ WeChat Pay နဲ့ online ငွေပေးခြေစနစ်တွေအသုံးပြုနိုင်တာကြောင့်ခီးသွားလုပ်ငန်းတွေမှာဆုံးရှုံးမှုတွေနဲ့ကြုံနေရတယ်ဆိုတဲ့အကြောင်းသတင်းလွှာတွေနဲ့အတူအပတ်စဉ်ကဏ္ဍတွေဖြစ်တဲ့အမျိုးသမီးကဏ္ဍအတုဒဆုံးလေးအမေရိကန်တခွင်အစီအစဉ်နဲ့သိပ္ပံနဲ့နည်းပညာကဏ္ဍတွေကိုတင်ဆက်ပေးဖို့ရှိပါတယ်အခုအချိန်ဆုံးကတော့တောက်ကြညရဲ့နောက်ဆုံးရသတင်းတွေကိုမဆုမြတ်မွန်နဲ့ကိုရနိုင်တို့ကတင်ဆက်ပေးကြပါလိမ့်မယ်ရှင်
အမေရိကန်ပြည်ထောင်စုထဲကိုမက္ကဆီကိုနိုင်ငံကတဆင့်တရားမဝင်နိုင်ငံပြောင်းလာသူတွေလာနေတာဆယ်ရက်အတွင်းရပ်အောင်မလုပ်ရင်မက္ကဆီကိုကုန်ပစ္စည်းတွေပေါ်သွင်းကုန်ခွန်ကောက်ခံမယ်လို့ဒမ်မရဒေါ်နယ်ထရမ့်ကပြောကြားခဲ့ပါတယ်။တရားမဝင်နိုင်ငံရွှေ့ပြောင်းလာသူတွေကိုမရက်နိုင်ရင်ဂျွန်လ10ရက်နေ့ကစပြီးမက္ကဆီကိုကုန်ပစ္စည်းအလုံးကို900ခန့်လုံးသွင်းကုန်ခွန်ချမှတ်မယ်လို့ကြာသာရေးညနေက Twitter ပေါ်မှာရေးသားကြေညာခဲ့တာပါ။တရားမဝင်ဝင်လာသူတွေရဲ့ပြဿနာကိုမရှင်းဘူးဆိုရင်အောက်တိုဘာ1ရက်ရောက်ချိန်မှာသွင်းကုန်ခွန်25ရာခိုင်နှုန်းဖြစ်တဲ့အထိလဆင်အခွန်တိုးကောက်သွားမယ်လို့လည်းဒမ်မရာထရမ့်ကရှင်းသားခဲ့ပါတယ်။လူမှုရေးပြဿနာတွေကိုအခွန်တွေကောက်ခံနိုင်ထက်စီးနှင်လောရက်တွေနဲ့ဖြည့်ရှင်းလို့မရဘူးလို့မက္ကဆီကိုဒမ်မရာအွန်ဒရေးမန်နူအယ်လိုပက်စ်အော်ဘရာဒိုက Twitter ပေါ်ကနေတုံ့ပြန်ခဲ့ပါတယ်။အမေရိကန်၊ကနေဒါနဲ့မက္ကဆီကိုသုံးနိုင်ငံကြားကုန်သွယ်ရေးသဘောတူညီမှုကိုအတည်ပြုနိုင်ဖို့တရားဝင်လုပ်ငန်းစဉ်တွေမက္ကဆီကိုနိုင်ငံမှာစတင်တဲ့နေ့မှာပဲဒမ်မရာထရမ့်ကသွင်းကုန်ခွန်တွေကောက်ခံမယ်လို့ကြေညာခဲ့တာပါ။ဒီပြဿနာကိုညှိနှိုင်းဖြေရှင်းဖြေရှားနိုင်မှုအတွက်နိုင်ငံသားရေးဝန်ကြီးကိုဒီကနေ့ဆေလွတ်မယ်လို့လည်းမက္ကဆီကိုသမ္မတကပြောကြားခဲ့ပါတယ်။မက္ကဆီကိုနိုင်ငံကနေအမေရိကန်ကိုတင်ပို့နေတဲ့ပစ္စည်းတွေထဲမှာခရမ်းချင်သည်၊နာနက်သည်၊ထောပတ်သည်စတဲ့အသီးအနှံကစားလို့ရေခဲတက်တာ၊လေအေးပေးဆက်လို့အိမ်သုံးဆက်ပစ္စည်းတွေအပြင်မော်တော်ကားနဲ့မော်တော်ကားဆက်ပစ္စည်းတွေအထိပါဝင်ပါတယ်။ရွှေငွေ၊တွင်းထွက်ပစ္စည်းတွေ၊ရေနံစိမ်းတွေကိုလည်းမက္ကဆီကိုကနေအမေရိကန်ကတင်သွင်းနေတာဖြစ်ပါတယ်။
မြောက်ကိုရီးယားကောင်းဆောင်နဲ့အမေရိကန်သမ္မတတို့ရဲ့မအောင်မြင်ခဲ့တဲ့ထိပ်သီးဆွေးနွေးပွဲကြောင့်ထိပ်တန်းသံတမန်တယောက်ကိုမြောက်ကိုရီးယားကကွပ်မျက်လိုက်တယ်လို့တောင်ကိုရီးယားသတင်းစာတစ်စောင်ကထုတ်ပြန်ခဲ့ပါတယ်။သမ္မတဒေါ်နယ်ထရမ့်နဲ့ကောင်းဆောင်ကင်ဂျွန်အွန်းတို့ဗီယက်နမ်နိုင်ငံဟနွိုင်းမြို့တော်မှာတွေ့ဆုံဆွေးနွေးနိုင်ဖို့အမေရိကန်မှာဦးဆောင်ညှိနှိုင်းခဲ့သူကင်ဟောက်ချိုနဲ့တခြားထိပ်တန်းတာဝန်ရှိသူ၄ယောက်ကိုတုံ့တင်ခဲ့တယ်လို့တောင်ကိုရီးယားရဲ့အကြောင်းအရာဆုံးသတင်းစာကြီးထဲမှာဖော်ပြခဲ့တာပါ။သူတို့ကိုအမေရိကန်အတွက်သရှိုလ်လုပ်မှုနဲ့မလာရဲကတုတ်တင်ခဲ့တာဖြစ်တယ်လို့ဩဇာညောင်းတဲ့ချိုဆွန်အီဘိုသတင်းစာထဲမှာသတင်းဖော်ပြခဲ့တာဖြစ်ပါတယ်။ကင်ဂျုံအွန်းရညာလယုံဖြစ်တဲ့ဒီကင်မြောင်ချိုးကိုအလုတ်ကျန်းတဲ့ပညာပေးစခန်းကိုပို့ခဲ့တယ်လို့လည်းပြောပါတယ်။မြောက်ကိုရီးယားရဲ့တူဒီသောမျိုးသမီးအကြီးတန်းတန်တမာကင်ဆွန်ဟေးကိုလည်းနိုင်ငံရေးသမားတွေထားတဲ့အကျဉ်းစခန်းကိုပို့ခဲ့တယ်လို့ဟနွိုင်းထိပ်သီးဆွေးနွေးပွဲမှာသကပြန်လုပ်ပေးသူကိုလည်းအမားတွေဘာသာပြန်တယ်ဆိုပြီးရဲဘတ်စခန်းကိုပို့ခဲ့တယ်လို့သတင်းထဲမှာရေးသားထားပါတယ်။ဒီသတင်းတွေကိုနှီးဆက်တဲ့သတင်းရက်ပွက်တစ်ခုကရတယ်လို့သာပြောပြီးဘယ်လိုရသလဲဆိုတာကိုတော့ချိုဆောင်းအီဘော်သတင်းစာကပြောကြားခြင်းတော့မရှိပါဘူး။တောင်ကိုရီးယားသတင်းစာထဲမှာဖော်ပြမှုတွေနဲ့ပတ်သက်လို့တီးကြအတီးပြုလို့တော့မရနိုင်ပါဘူး။အမေရိကန်နိုင်ငံသားရဲ့ဝန်ကြီးမိုက်ပွန်မီယိုကလည်းအတီးပြုနိုင်ဖို့စုံစမ်းနေတယ်လို့ပြောပါတယ်။မြောက်ကိုရီးယားနိုင်ငံထဲမှာအသက်ခံရတယ်လို့တောင်ကိုရီးယားသတင်းစာတွေမှာဖော်ပြခံရသူတချို့လည်းတခါတရံသတင်းပတ်အကြံမှာလူမြင်ကွင်းကိုပြန်ရောက်လာတာမျိုးတွေတော့ရှိတတ်ပါတယ်ခင်ဗျာ။
ဟန်ဂေရီနိုင်ငံဘူဒါပက်စ်မြို့တော်ရဲကဒနျူမြစ်ထဲဗုဒ္ဓဟူးနေ့ညတော်ကမှောက်သွားခဲ့တဲ့ရှုခင်းအလှကြီးသင်္ဘောပေါ်ပါသွားသူတွေကိုကယ်ဆယ်ရေးတွေဆက်လက်ရှာဖွေနေသလိုသင်္ဘောကိုဆက်ယူနိုင်ဖို့လည်းကြိုးစားနေကြပါတယ်။တောင်ကိုရီးယားကဘာလက်ခီးတဲ့33ယောက်နဲ့ဟန်ဂေရီသင်္ဘောအမှုရန်2ယောက်ပါသွားတဲ့သင်္ဘောက 9ယောက်ကိုကဲယူနိုင်ခဲ့ပေမဲ့လည်း22ယောက်ပျောက်ဆုံးနေဆဲဖြစ်ပါတယ်9ယောက်ကတော့သေဆုံးသွားပါတယ်မိုးတီထန်စွာရွာသွန်းမှုနဲ့မြစ်ထဲမှာရေစီးတန်နေတဲ့အတွက်ကဲဆဲရေးလုပ်ငန်းတွေအခက်တွေ့နေတယ်လို့ဟန်ဂေရီကဲဆဲရေးဝန်ထမ်းတွေကပြောပါတယ်တင်မောမှောက်ခဲ့တဲ့နေရာနာကိုတောင်ကိုရီးယားနိုင်ငံသားရေးဝန်ကြီးကန်ကျွန်ဟွားကဟန်ဂေရီနိုင်ငံသားရေးဝန်ကြီးနဲ့အတူဒီကနေ့သွားခဲ့ပါတယ်မြစ်ထဲမှာရေစီးကတနအိကို6မိုင်နှုံးကျော်ရှိပြီးတော့ရေအောက်ကိုမြင်နိုင်ချေလုံးဝမရှိတဲ့အတွက်သင်္ဘောပြက်ကိုဆယ်ယူဖို့အခက်အခဲရှိနေတယ်လို့ဝန်ကြီးကန်ကျွန်ဟွားကပြောကြားခဲ့ပါတယ်။တောင်ကိုရီးယားတာဝန်ရှိသူတွေ၊ကျွမ်းကျင်သူတွေနဲ့ပူးပေါင်းဆောင်ရွက်ရေးအတွက်လည်းနိုင်ငံသားရေးဝန်ကြီးနှစ်ယောက်တွေ့ဆုံဆွေးနွေးခဲ့ပါတယ်။ဒဏ်ညွတ်မြစ်ထဲမှာရှာဖွေကယ်ဆယ်ရေးတွေအတွက်တောင်ကိုရီးယားရေငုပ်အဖွဲ့တစ်ဖွဲ့ကိုလည်းဆေးလွှတ်ထားပါတယ်။ရှုခင်းအလှကြီးသင်္ဘောကိုဝင်တိုက်ခဲ့တဲ့ပိုကြီးတဲ့ Viking အပျော်စီးသင်္ဘောရဲ့ကပ္ပတင်ကိုဟန်ဂေရီရဲတပ်ဖွဲ့ကဖမ်းဆီးထားပါတယ်။ယူရီစီလိုဆိုသူအသက်64နှစ်အရွယ်ယူကရိန်းလူမျိုးကိုလူအများပြားတေဆုံးရတဲ့အထိမစင်မချင်းသင်္ဘောမောင်းနှင်မှုနဲ့တရားစွဲထားပါတယ်။
အမေရိကန်နိုင်ငံသားရေးဝန်ကြီး Mike Pompeo ဟာနိုင်ငံသားရေးဝန်ကြီးဖြစ်တဲ့ဂျာမနီနိုင်ငံကိုပထမဆုံးအကြိမ်သွားရောက်တဲ့ကြီးစဉ်တွင်ဂျာမနီဝန်ကြီးချုပ် Angela Merkel နဲ့ဒီနေ့ဘာလင်မြို့မှာတွေ့ဆုံမှာဖြစ်ပါတယ်။ဒီနေ့စောပိုင်းကဂျာမနီနိုင်ငံသားရေးဝန်ကြီး Heiko Maas နဲ့တွေ့ဆုံပြီးတဲ့နောက်ပူးတွဲချင်းပါခဲ့တဲ့သတင်းစာရှင်းလင်းပွဲအတွင်းအီရန်နဲ့ဆက်ဆံတဲ့ကုမ္ပဏီတွေကိုအမေရိကန်ဘက်ကအရေးယူတာမခံရအောင်အကာအကွယ်ပေးတဲ့ Instex စနစ်တစ်ခုဥရောပကလုံဆောင်နေတာကိုအမေရိကန်အစိုးရအနေနဲ့တားဆီးသွားမှာမဟုတ်ဘူးလို့ဝန်ကြီးပေါ်မီယိုကပြောပါတယ်။ဒီစနစ်ကဒဏ်ခတ်ပိတ်ဆို့မှုစီးမျဉ်းတွေအောက်မှာခွင့်ပြုထားတဲ့စျေးဝါးနဲ့အကူအညီပေးရေးလုပ်ငန်းတွေကနေတခြားကုန်ပစ္စည်းတွေအပါအဝင်တရားဝင်လုပ်နေတဲ့စီးပွားရေးလုပ်ငန်းတွေနဲ့ပတ်သက်ပြီးတော့ငွေပေးသွင်းတာတွေလုပ်နိုင်ဖို့ရည်ရွယ်တာဖြစ်ပါတယ်။ Instex စနစ်ကိုအခုလောလောဆယ်မှာအသုံးပြုလို့မရသေးပေမဲ့အခုဒီနှွေမှာတော့စတင်အသုံးပြုနိုင်ဖို့အတွက်ဥရောပကမျှော်လင့်နေပါတယ်။ American ပြည်ထောင်စုအနေနဲ့ Iran Nuclear သဘောတူညီချက်ကနေနှုတ်ထွက်သွားပေမဲ့လည်းဒီသဘောတူစာချုပ်ရဲ့ဤမှန်းချက်ကတော့ငိုတိုင်းဖြစ်တယ်လို့ Germany နိုင်ငံသားရေးဝန်ကြီးကပြောပါတယ်။နိုင်ငံသားရေးဝန်ကြီး Pompeo ရဲ့အခု Germany ခီးစဉ်ဟာအခုလအစောပိုင်းကအီရန်နိုင်ငံကိုသွားဖို့ရှိတာကြောင့်ရုတ်တရက်ဖျက်လိုက်ရတဲ့ Germany ခီးစဉ်အစားတော်ရောက်တာလည်းဖြစ်ပါတယ်။နာဟာဝန်ကြီးပွန်ပီယိုရဲ့ဥရောပနိုင်ငံ၄နိုင်ငံခီးစဉ်တွင်ပထမဆုံးဝင်တဲ့နိုင်ငံဖြစ်ပြီးတော့အဲ့နောက်မှာတော့သူဟာဆွစ်ဇာလန်နဲ့နယ်သာလန်နိုင်ငံတွေကိုလည်းတွားရောက်မှာပါ။နောက်ဆုံးမှာတော့သူဟာအမေရိကန်သမ္မတဒေါနယ်ထရမ့်ရဲ့တရားဝင်ဗြိတိန်နိုင်ငံခီးစဉ်ကိုလိုက်ပါသွားမှာဖြစ်ပါတယ်ခင်ဗျာ။
အန်တန်ညပဲမြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီအထိ925 kHz 1169 925 kHz 9300ည951 kHz 5885တို့အပြင်စနေတနင်္ဂနွေမှာ190 kHz 1509ကနေပြောထုတ်လည်ပေးနေပါရှင
်။သောက်စာနေညပဲအတွက်နိုင်ငံတကာသတင်းတွေကို VOA ကဆက်ပြီးတော့ကြီးညာပေးနေပါတယ်။ဒီကနေ့ကြာရောက်တဲ့ကမ္ဘာတဝန်းဆစ်လိတ်တိုက်ဖြတ်ရေးနေ့မှာဆစ်လိတ်ကြောင့်ကိုယ့်ရဲ့အသက်ကိုဆုံးရှုံးမခံဖို့ကမ္ဘာကျန်းမာရေးအဖွဲ့ WHO ကတိုက်တွန်းနှုတ်ဆော်နေပါတယ်။ဆေးရွက်ကြီးနဲ့အဆုတ်ကျန်းမာရေးပြဿနာကိုဒီနှစ်ကမ္ဘာဆစ်လိတ်တိုက်ဖြတ်ရေးနေ့မှာအဓိကအယုံဆိုင်ပြီးလှုပ်ရှားနေကြပါတယ်။ကင်ဆာရောဂါကနေနာတာရှည်အသက်ရှူလမ်းကြောင်းဆိုင်ရာရောဂါမျိုးတွေအထိဆေးရွက်ကြီးကလူတွေရဲ့အဆုတ်ကိုအန္တရာယ်ပေးနိုင်တဲ့အချက်နဲ့လူတွေရဲ့ကျန်းမာရေးကောင်းမွန်စွာနေထိုင်နိုင်ရေးတို့မှာအဆုတ်ကဘလောက်အရေးပါတယ်ဆိုတဲ့အချက်တွေကို WHO ကမိမောင်းထုတ်ပြနေပါတယ်။ကမ္ဘာပေါ်ကဆက်လက်တောက်သုံးသူ40ရာခိုင်နှုန်းကျော်အရေးအတွက်နဲ့ဆိုရင်ရှစ်သန်းထက်မနည်းဟာအဆုတ်နဲ့ဆိုင်တဲ့ရောဂါတွေကြောင့်နှစ်ဆင့်တေဆုံးနေကြတယ်လို့ WHO ကသတိပေးခဲ့ပါတယ်။ဆေးရွက်ကြီးပါဝင်တဲ့ဆက်လက်တောက်သုံးမှုရော့ကျသွားရေးနဲ့ဆေးရွက်ကြီးအသုံးပြုမှုထိန်းချုပ်ရေးတို့အတွက်ထိရောက်တဲ့မူဝါဒတွေချမှတ်ကျဉ်းသုံးနိုင်ရေးအတွက်ကဏ္ဍဆောင်ကတက်ဆိုင်သူတွေဆောင်ရွက်ကြဖို့လဲ WHO ကတိုက်တွန်းတောင်းဆိုထားပါတယ်။ဆက်လက်တောက်သူတွေရောဆက်လိတ်ငွေရှူရှိုက်မိသူတွေပါအသက်တည်စေတဲ့အထိထိခိုက်တဲ့ကျန်းမာရေးဆိုးကျိုးတွေရှိတယ်ဆိုတာကိုလူတွေပိုသိလာပြီးဆေးရွက်ကြီးပါတဲ့ဆက်လိတ်ဆေးဘောလိတ်ဆေးပြင်းလိတ်အားလုံးကိုမတောက်ကြဖို့တိုက်တွန်းနှုံးဆော်တဲ့အနေနဲ့မေလ31ရက်နေ့ကိုကမ္ဘာဆေးလိတ်တိုက်ဖျက်ရေးနေ့ဖြစ်ကမ္ဘာကျန်းမာရေးအဖွဲ့ WHO ကသတ်မှတ်ထားတာဖြစ်ပါတယ်
အမေရိကန်ပြည်ထောင်စုမှာခုနှစ်အတွင်းဝက်သက်ရောဂါဖြစ်ပွားသူဦးရေ982ဦးရှိတယ်လို့အမေရိကန်ကျန်းမာရေးတာဝန်ရှိသူတွေကပြောလိုက်ပါတယ်။ဒါဟာ1994နောက်ပိုင်းဝက်သက်ရောဂါအများဆုံးဖြစ်တာဖြစ်ပြီးတော့အဲဒီတုန်းကတော့ဝက်သက်ရောဂါဖြစ်ပွားသူဟာ963ယောက်ရှိခဲ့ပါတယ်။ညောင်မျိုးနဲ့မျိုးတဝိုက်မှာလက်ရှိဖြစ်နေတဲ့ဝက်သက်ရောဂါဟာသောင်းပေါက်ကာလတွေအထိဆက်ပြီးတော့ဖြစ်နေဦးမယ်ဆိုရင်အမေရိကန်ပြည်ထောင်စုအနေနဲ့ဝက်သက်ရောဂါကင်းစင်တဲ့နိုင်ငံအဖြစ်သမခံထားတဲ့အနေအထားကိုဆုံးရှုံးရနိုင်ပွဲရှိတယ်လို့အမေရိကန်ယောဂါကာကွယ်ရေးနဲ့ထိန်းချုပ်ရေးဌာန CDC ကကြာသပတေးနေ့ကပြောပါရယ်အဲ့လိုဖြစ်ခဲ့မယ်ဆိုရင်တော့တိုင်းပြည်အတွက်အကြီးအကျယ်နှင်းနာဆုံးရှုံးမှုဖြစ်သလိုလူလူချမ်းမာရေးဌာနတာဝန်ရှိသူတွေအားလုံးစူးစမ်းပန်းစားလုပ်ကင်ခဲ့တာတွေအားလုံးလည်းပြက်သွားမှာဖြစ်တယ်လို့ CDC ကပြောပါရယ်အမေရိကန်မှာဝက်သက်ယောဂါကိုပြီးခဲ့တဲ့2000ပြည့်နှစ်ကလုံးဝကင်းစင်ပပပြအောင်လှုပ်ဆောင်နိုင်ခဲ့တဲ့ဆိုပြီးတော့ ကြီးညာခဲ့တာပါအဲ့လိုဝတ်သက်ယောဂလုံးဝကင်းစင်ပပြောင်းလုံးနိုင်ခဲ့တာရဲ့အကြောင်းရင်းတစ်ခုကတော့ဘေးရနေခင်းပြီးတော့ထိရောက်တဲ့ကာကွယ်ဆေးတွေကိုလွယ်တကူနဲ့ကြည်ကြဲပြတ်ပြတ်အသုံးပြုနိုင်တာကြောင့်ဖြစ်တယ်ဆိုပြီးတော့ပြောပါရခင်ဗျာ
ရေအောက်ချောက်သားတွေကရေနံနဲ့သဘာဝဓာတ်ငွေ့ထောက်ယူနိုင်မှုလုပ်တဲ့နေရာမှာရေအစားကာဗွန်ဒိုင်အောက်ဆိုက်အသုံးပြုတာကပိုပြီးထိရောက်တယ်ဆိုတာကိုတရုတ်သိပ္ပံပညာရှင်တွေကလေ့လာတွေ့ရှိခဲ့ပါတယ်။ရေပမာဏအမြောက်အများအသုံးပြုရတာရေမြေအောက်ရေအရင်းမြစ်တွေညံ့ညမ်းတာအသေးစားငရင်လှုပ်ခတ်နိုင်တာကြောင့်ဒီလိုလုပ်တာကိုအမေရိကန်သိပ္ပံပညာရှင်တွေကတော့မလုပ်သင့်ဘူးလို့လူသိရှင်ကြားပြောကြားထားပါတယ်။သိပ္ပံလေးလာရေးဆိုင်ရာ Chinese Academy of Science နဲ့ရေနံလေးလာရေး Petroleum တက္ကသိုလ်တို့ကသိပ္ပံပညာရှင်တွေကတော့ရေအစား Carbon Dioxide ကိုအသုံးပြုတဲ့အတွက်ရေနံထွက်မှုဟာ20ရာခိုင်နှုန်းပိုများတယ်ဆိုတာလေးလာတွေ့ရှိခဲ့တဲ့အကြောင်းကိုဂျိုးသိပ္ပံဆာဆောင်ထဲမှာဖော်ပြခဲ့ပါတယ်
။ဥရောပ Champions League Final ကိုတော့မနေ့ဖြန်မှာ Spain နိုင်ငံ Madrid မြို့က Atletico Madrid တင်မှာကစားကြမှာပါ။ဒီနေ့ Final ကိုတက်လာတာကတော့ Premier League က Liverpool နဲ့ Tottenham Hotspur တို့ဖြစ်ပါတယ်။ဒီပွဲမှာ Liverpool ဘက်ကလူဆုံးပါဝင်ဖို့ရှိသလိုတော်နံဘက်ကလည်းသူတို့ရဲ့အဓိကတိုက်စစ်မှုဖြစ်တဲ့အင်္ဂလန်တိုက်စစ်မှု Harry Kane ဒဏ်ရာသက်သာလာပြီးဖြစ်တဲ့အတွက်ပြန်ပါလိမ့်မယ်ဆိုပြီးတော့ခမန်းနေပါတယ်ဒီနှစ်သင်းဟာအခုနှစ် Premier League မှာနှစ်ကြိမ်တွေ့ခဲ့တာမှာတော့နှစ်ကြိမ်လုံးကို Liverpool ကနှစ်ဂိုးတစ်ဂိုးနဲ့နိုင်ထားတာဖြစ်တဲ့အတွက်ဒီဘက်မှာလည်းအတော်များများကတော့ Liverpool အနိုင်ရမယ်ဆိုပြီးတော့ခမန်းနေကြပါတယ်ခင်ဗျာ
တောက်ကြညာရဲ့နောက်ဆုံးသိထားတဲ့သတင်းတွေကိုမဆုမြတ်မွန်နဲ့ကိုရနိုင်တို့တင်ဆက်ပေးခဲ့တာဖြစ်ပါတယ်ရှင်။အခုအရင်ဆုံးထိတ်တန့်ရောက်သတင်းလွှာတွေနဲ့သတင်းပေးပို့ချက်တွေကိုတင်ဆက်ပေးကြပါမယ်။မြမတက်မတော်နဲ့ရခိုင်လက်နက်ကိုင်အဖွဲ့ AA တို့အကြား9လတာကာလအတွင်းမှာတိုက်ပွဲပေါင်းရာနဲ့ချီဖြစ်ပွားခဲ့ပြီးတော့ထိခိုက်သေးဆုံးမှုပေါင်းကဒါဇင်နဲ့ချီရှိခဲ့ကြောင်းနှစ်ဖက်စလုံးကပြောဆိုလိုက်ကြပါတယ်။တိုက်ပွဲဖြစ်ပွားမှုနဲ့ထိခိုက်မှုအရေအတွက်အပေါ်ကွဲလွဲမှုတွေရှိနေပေမဲ့အရက်သားတွေအပါအဝင်ထိခိုက်သေးဆုံးမှုတွေကြုံနေရတဲ့အပေါ်မှာစိုးရိမ်မှုတွေလည်းထွက်ပေါ်နေတာပါ။သတင်းပြေဆောင်ကတော့ VOA မြန်မာပိုင်းသတင်းတောင်နိုင်ကွန်းအင်ကသတင်းပေးပို့ထားပါတယ်။
ရခိုင်ပြည်နယ်တွင်တပ်မတော်နှင့်ရခိုင်လက်နက်ကိုင်အဖွဲ့အစည်းတို့ကြားဒီနှစ်ပိုင်း9လသာတွင်ဖြစ်ပွားခဲ့တဲ့တိုက်ပွဲချင်းထိခိုက်မှုအခြေအနေနဲ့ပတ်သက်လို့နိုင်ငံတော်တိုင်ပင်ခံရုံးကနေစည်းရင်းထုတ်ပြန်လိုက်တာပါတပ်မတော်ကနေပြည့်စုံထားတဲ့စည်းရင်းကိုနိုင်ငံတော်တိုင်ပင်ရုံးကနေထုတ်ပြန်တာဖြစ်ပြီးတိုက်ပွဲဖြစ်စဉ်အရေအတွက်ကိုတော့တပ်မတော်သတင်းမှထုတ်ပြန်ရေးတွင်းမှုဘုံမှုချုပ်စော်မင်းထွန်းကအခုလိုပြောပါရတယ်
တိုင်ပင်ခံရုံးကသတင်းရရှိနေပွဲလုပ်တဲ့အခါမှာတော့သူတို့ပြောသွားလားရှိပါရဲ့ခင်ဗျာကျွန်တော်တို့ဖြောင်းချတဲ့အချက်တွေနဲ့ပြောသွားတဲ့အားလုံးရှိပါရဲ့သူ့ပေါင်းကျွန်တော်ချီးကျွေးမှု160ချီးပွားခဲ့ပါတယ်မိုက်ကောင်မှဆက်တိုက်တယ်ပေါ်ထုံးရရှိရတယ်ကတော့အားလုံးပေါင်း20ချီးပါဒီဘက်ကပြန်လာတော့ကျွန်တော်အလောင်းရတာကတော့80ခုရှိပါတယ်ခင်ဗျဒီဖာစီရမရ48ရောက်ရှိပါတယ်ကျွန်တော်ဘက်ကပြန်လာမှုစီးရင်တော့ကျွန်တော်ထောက်ပြမပေးတော့ဘူ
းနိုင်ငံတော်တိုင်ပင်ခံရုံးကနေထုတ်ပြန်တဲ့စီးရင်ရရဲစပ်ဖွဲ့ဝင်ဘက်ကကြာဆုံး32ဦးထိခိုက်တန်ရာရ32ဦးအယက်သား20ဦးတိတ်ဆုံးပြီး43ဦးတန်ရာရရှိခဲ့တယ်လို့ထုတ်ပြန်ထားပေမဲ့သမရဘက်ကထိခိုက်မှုကိုထုတ်ပြန်ချက်ထဲမှာမထည့်ထားသလိုသမရဘက်ကလည်းပြောဆိုခြင်းမရှိခဲ့ပါဘူးနောက်ဖက်ဖြစ်ပေါ်တဲ့တိုက်ပွဲရေအတွက်ဟာတမရဘက်ကထုတ်ပြန်တဲ့စီးရင်ထက်များပြားနေပြီးတမရဘက်ကထိခိုက်မှုပုံပုံများပြားတယ်လို့ရခိုင်တပ်တော်ပြောခွေရခိုင်ဒုက္ခကခုလိုပြောပါတယ
်။ရပိုင်းကညလာပိုင်းသူတို့အများကြီးပေါ့ညသူတို့ကကျွန်တော်ထင်ပါတယ်အဆမ်းမှန်ကြီးကတော့အလေးဆုံး1500အထက်လိုက်တူတယ်။လေလာအထက်မှာကျန်းစုံမောကသူတို့နေရာကျော300မီတာတော့ရှိတယ်သူတို့။တိုက်ပွဲကြီးတိုက်ပွဲငယ်အကုန်လုံးက400ကျော်ပြီး
မနေ့ကလည်းကြောက်တော်မြို့နယ်ဘက်မှာသမတော်နဲ့အေဖွဲတို့တိုက်ပွဲဖြစ်ပွားခဲ့တယ်လို့သမတော်သတင်းမှထုတ်ပြန်ရေးတွင်မူဘုံမှုချုပ်စွန်မင်းထွန်းကပြောပါရယ
်မနေ့ကတော့ကျွန်တော်တို့ဒီဒုတိယကံမှာဖြစ်တာလည်းရှိတယ်ပြီးရင်ကျွန်တော်တို့ကြောက်တော်ရဲ့မြောက်ခက်မှာပေါ့အများပိုင်းတိုက်ပွဲဖြစ်တာရှိပါတယ်အဲဒီတိုက်ပွဲကဒီတက်တာကျွန်တော်အလောင်းနှလောင်းရတယ်အပီဂျီတလက်ရတယ်ပြီးရင်ဒီမဲ့နှလောင်းရတယ်ကျွန်တော်ဘက်ကလည်းစိတ်ပြေပြောက်ကံရတာ
မနေ့ကကြောက်တော်မြို့မှာတိုက်ပွဲဖြစ်ပွားခဲ့တယ်လို့လည်းခိုင်ဒုက္ခကပြောပါရယ်တမရုံနဲ့ရခိုင်အေအေဖွဲ့တို့ဖြစ်ပွားတဲ့တိုက်ပွဲတွင်အယက်သားတွေထိခိုက်မှုတွေရှိနေတယ်လို့တဖက်မှာလည်းအေအေနဲ့ပတ်သက်နေတဲ့ဆိုပြီးတမရုံဘက်ကဖမ်းဆီးရေးယူမှုတွေလည်းပုံမှုများပြားလာနေပါတယ်။ပြီးခဲ့တဲ့မလကုံတုန်းကမြောက်ဦးမြို့နယ်အောက်တကန်ကြေးရွာမှာပြစ်ကတ်မှုဖြစ်ပွားခဲ့ပြီးရွာသားနှုတ်ဦးသိမ်းဆုံးခဲ့တယ်လို့တမရုံဘက်ကနေရွာသားတွေကိုဖမ်းဆီးရေးယူထားပါတယ်။ဖမ်းဆီးခံစားရတဲ့ရွာသား9ဦးဟာလက်ရှိစစ်တွေအမှတ်သိရဲစခန်းမှာဖမ်းဆီးချုပ်နှောင်ထားပြီးအကြမ်းဖက်မှုဥပဒေပုံမှန်50စာမြင်ဆွဲနဲ့အမှုဖွင့်ထားပါတယ်။ဖန်စီချုံနံခံစားရတဲ့သူ၅ဦးထဲမှာကျမရေးချင်နေဆိုးရတဲ့သူတွေလည်းရှိနေတယ်လို့မနေ့ကစစ်တွေရဲစခန်းမှာတွားရောက်ကြည့်ရှုခဲ့တဲ့အောက်တကန်ကြေးဝါသားလူကပြောပါတယ်
မနေ့ကတော့တရရေးစခန်းမှာတော့တေးခွန်းတို့ရောက်ခဲ့ပါတယ်ဒါပေမဲ့ဒီုံချင်းရဲတွေကိုကျွန်တော်တို့မသိရပါဘူးကျွန်တော်တို့အမေအင်းလည်းမသိရပါဘူးဖန်တော်တို့ကတော့နေဆက်ခံရတော့ရှိပါတယ်ဗနာပုံတွေနဲ့ရေးပြီးတော့ကျိုးနောက်ကျိုးရှိပြီးတော့ခေါ်တော့
ဟိုရေစကားရရတော့ရေခိုင်းရတယ်လေနင်းနေပေါ်ရှိပြောပြောတယ်ကျင်းကားတွေကဒီဓာတ်မတောင်နှစ်ယောက်သုံးယောက်လောက်ရေးရမယ်နေတိုင်းမျိုးရှိတယ်လို့ပြောတယ်ကြားမှာရေမကောင်းတဲ့သူလေးတယောက်နှစ်ယောက်ရှိပါတယ်မဟုတ်အဖန်ခံစားရတဲ့အောက်ကန်စားငါးဦးဟာအေးဖွဲ့နဲ့ပတ်သက်သူမဟုတ်လို့အမြန်ဆုံးလှုပ်ပေးဖို့ကိုလည်းပြောဆိုခဲ့ပါတယ် ရခိုင်ပြည်နယ်မှာတမရော်နဲ့အေးဖွဲ့တို့ကြားတိုက်ပွဲကာလတွင်အရသားတွေထိခိုက်မှုအခြေအနေနဲ့ပတ်သက်လို့ရခိုင်မျိုးရပါတီ ANP ကလိလသွေးရှိထားတဲ့အစည်းအဝေးကစားတဲ့ဆောင်ကိုမင်းညကထုတ်ပြန်လိုက်ပါတယ်ဒီထုတ်ပြန်တဲ့အစည်းအဝေးကစားမှာတမရော်ကနေလိလသလှုပ်ဆောင်ခဲ့တဲ့စစ်စင်ရေးကြောင့်အပြစ်မဲ့ပြည်သူတွေအသက်ဆုံးရုံမှုတန်ရာရရှိမှုတန်တရားနဲ့ဖမ်းဆီးချုပ်နှောင်မှုနဲ့နေရာစုကမှုတွေဟာအလွန်ဆိုးရင်ပွေရာဖြစ်တယ်လို့ဖော်ပြထားပါတယ်ခင်ဗျာ
နိုင်ငံရေးသတင်းပေးပို့ခဲ့တာဖြစ်ပါတယ်ရှင်ဆက်ပြီးတော့ရခိုင်အင်းဒီဘက်ကအခြေအနေကိုကြည့်ရအောင်ပါရခိုင်ပြည်နယ်မှာပြီးခဲ့တဲ့2019ခုနှစ်တုန်းကမွတ်စလင်ဆယ်ယောက်ကိုတပ်ဖြတ်ခဲ့မှုနဲ့ဆက်နွယ်ပြီးတော့ထောင်ဒဏ်ကျခံနေရသူတွေကရဲဝင်တဲ့အူကိုပြစ်ဒဏ်လျှော့ပေါ်ခွင့်နဲ့ပြန်ပြီးတော့လွှတ်ပေးလိုက်တယ်လို့မြန်မာအစိုးရကဒီကနေ့ပဲအတည်ပြုပြောဆိုလိုက်ပ
ှာ2019ခုနှစ်တုန်းကမွတ်စလင်ဆယ်ယောက်ကိုတပ်ဖြတ်ခဲ့မှုနဲ့ထောင်နှံပြစ်ပေးခံရတဲ့ရဲဝင်တပ်တဦးဟာလည်းတမရော်သား9ဦးလိုပဲပြန်လည်လွတ်မြောက်လာတဲ့အကြောင်းတမရာယုံပြောခွင့်ရဦးဇော်ထေကအတည်ပြုပြောဆိုလိုက်ပါတယ်။အမှုမှာထောင်နှံပြစ်ပေးခံရတဲ့အရက်သားတယောက်ကတော့အပြစ်ပေးခံရဆဲဖြစ်ကြောင်းလည်းအစိုးရရဲ့တတိယတနှစ်တာဆောင်ရွက်ချက်တွေနဲ့ပတ်သက်လို့နိုင်ငံတော်အတိုင်ပင်ခံရုံးရဲ့နေပြည်တော်ကသတင်းစာရှင်းလင်းပွဲမှာပြောဆိုသွားခဲ့တာ
ပါ။ရင်းတတာဇွဲမောင်မောင်ရင်းတတာဇွဲမောင်မောင်ကကျွန်တော်တို့ရဲစည်းကမ်းထိန်သိမ်းဥပဒေပုံမှန်16ခါဝေးအရာပေါ့နော်ထောင်သုံးနှစ်သူ့ကိုစက္ကန့်ခဲ့တာဖြစ်ပါတယ်။အဲ့ဖြစ်စဉ်မှာသူကဟိုဒီတက်ဖွဲ့နေပါတော့တာဖြစ်ပါတယ်။အဲ့တော့သူ့မှာတော့ဟိုတက်လူတက်တာတို့ဘာလို့အဲ့ကျန်တဲ့ဟာတွေမှာတော့မရှိဘူး။အဲ့တော့တခါလဲပါသွားတဲ့အတွက်သူရဲစခန်းတင်းတင်းဥရီနဲ့အေးအေးယူခဲ့တာဖြစ်ပါတယ်။ပြီးရင်တော့သူ့ကိုစော့ပေါ့ပြစ်ဒဏ်ပြင်ဆင်ပေးဖို့ဆိုတော့သူလည်းအယူခံတင်ပါတယ်။တင်းတဲ့ချိန်မှာ8ရက်5လ2019ညနေ6နာရီမှာသူတို့လက်ခံရတဲ့အတွက်ရဲစခန်းဥရီပုံမှန်နဲ့ပြစ်ဒဏ်စော့ပေါ့ပေးလိုက်တာဖြစ်ပါတယ်။အဲဒီပြစ်ဒဏ်စော့ပေါ့တဲ့ချိန်မှာသူကထောင်ဒဏ်တနည်းနဲ့9လတနည်းနဲ့9လဖြစ်နေပါတယ်။မူလပြစ်ဒဏ်ချလာတာက3နှစ်ပေါ့နော်။အဲဒါကြတော့8ရက်ဆိုတော့ရိုက်တာတနည်းအောင်တယောက်ကိုလွတ်ပြီးနောက်တစ်ရက်ပေါ့။အဲမှာကျေတတာဆွမ်းမောင်လွတ်တာဖြစ်ပါတယ်။နောက်မူလာတန်းပြအကြောင်းဆရာမူလာတန်းပြအကြောင်းဆရာဦးထွန်းအေးအဖဦးမောင်နေသူကတော့အလုံးနဲ့ထောင်တန်း9နှစ်ပေါ့အမှုတော်တော်ဖြစ်ပါတယ်။အဲ့တော့သူကတော့လက်ရှိမှာတော့ထောင်9နှစ်နဲ့ထောင်တန်းချက်ခံနေစေဖြစ်ပါတယ
်။အမှုနဲ့ဆက်နေပြီးထောင်တန်း10နှစ်အထိပြစ်ပေးခံရတဲ့တက်မတော်သား9ဦးကိုတော့ပြီးခဲ့တဲ့နှစ်နိုဝင်ဘာလမှာပဲတက်မတော်ကာကွယ်ဦးစည်းချုပ်ရဲ့လွန်ငင်းချမ်းသာခွင့်အမိန့်နဲ့ပြန်လည်လွတ်ပေးခဲ့တာဖြစ်ပါတယ်။လူအများကိုတတ်ဖြတ်ခဲ့တဲ့အတွက်ကြီးလေးတဲ့ပြစ်ဒဏ်တွေကြောက်ခံရသူတွေကိုလူငင်းချမ်းသာခွင့်ပေးခဲ့တဲ့အပေါ်ပြည်ရင်းပြည်ပါလူခွင့်ရေးလှူရှားသူတွေဘက်ကတော့ဝေဖန်မှုတွေရှိနေခဲ့ပါတယ်။ရိုက်တာတည်င်းသမားတွေရဲ့ရှေ့နေတူဦးဖြစ်ခဲ့တဲ့ဥခေမောင်စောကတော့အခုလိုပြန်လဲလွတ်ပေးလိုက်တာနဲ့ပတ်သက်ပြီ
းဒီကနေ့ကာလအထိပေါ့ဗျာဥပဒေဆိုတာအုပ်စိုးသူလူသားစားအာဏာရလူသားစားလုံးလုံးအသုံးချနေတာဒီကနေ့တိမပြောက်သေးပါဘူးဗျာ။နော်မတရားလွန်တာပြန်သွားပြီပေါ့ဗျာ။ဥပဒေကြောင့်အရာကျွန်တော်တို့ကဒါမညီမြဘူးပေါ့နော်ဥပဒေဆိုတာကကျွန်တော်တို့ဟိုဟာဖြည့်ရမှာဘူးဥပဒေမျက်မှောက်မှာနော်ဟိုလူတိုင်းတန်းတူရှိရမယ်ဆိုတဲ့ကိစ္စကြီးပါဘူးညာနော်အဲ့တော့ဟိုအဲ့ဒီမူနဲ့မကိုက်ဘူးပေါ့အဲ့တော့သူ့အတွက်ဘယ်လိုလုပ်ကုစားမလဲဆိုတာအဲ့ဒါကိုတော့ကျွန်တော်တို့ကအကုန်လုံးဝိုင်းပြီးတော့ဥပဒေသမားတွေနဲ့နော်လူ့အခွင့်အရေးဒီကိုလိုလားတဲ့လူတွေဝိုင်းစင်းစားကြမယ်ကိစ္စပဲ
နှစ်ရှည်ထောင်တန်းပြပခံရတဲ့တမတော်သားတွေကိုအတနာခံစားတင်သွင်းခဲ့ပြီးတဲ့နောက်တမတော်ကာကွယ်ရေးဦးစီးချုပ်ကထောင်တန်း10နှစ်ကနေတစ်နှစ်အထိရှော့ပေါ်ပေးလိုက်တဲ့အတွက်ပြန်လည်လွတ်မြောက်လာခဲ့တာဖြစ်ကြောင်းတမတော်သတင်းမှန်ပြန်ကြားရေးပြောခွင့်ရပုဂ္ဂိုလ်ဘုံမှုချုပ်စောမင်းထွန်းက VOA ကိုပြောဆိုထားပါတယ်တမတော်ရုံပြောရေးဆိုခွင့်ရှိသူဦးစောထီကလည်းလူမျိုးရေးတပ်ဖွဲ့ဝင်တွေကိုပြန်လွှတ်ပေးတာနဲ့ပတ်သက်လို့အခုလိုပြောပြပါဗျာ
သူတို့ရဲ့တမတော်အုပ်ဝင်ပေါ့နော်အဲ့ဥရေရသူတို့ကျွန်တော်တို့ပြန်ပြီးတော့အယူခံတင်ပါတယ်အတနာခံစားတင်ပါတယ်တင်တဲ့ပုံမှာတက္ကသ စစ်တွေပေါ့နော်အဲ့ရနေတဆင်ထောက်ခံပြီးတော့တင်ပါတယ်တင်နေပေါ်မှာတမတော်ကဝဥစုကြီးတင်တာဖြစ်ပါတယ်တမတော်ကဝဥစုကြီးကနေပြီးတော့စစ်ဥတွေကြုံရုံကိုဥတွေချောင်းရပြန်ပြီးမိမြန်နေစစ်ဥတွေကြုံရင်တင်ပြချက်ရထောင်တန်းစနစ်ကနေပြီးတော့တနစ်ကိုရှင်းချလိုက်တယ်ဆိုပြီးတော့ကျွန်တော်သိရပါတယ်ဆိုလိုတာကတော့ဟိုတမရရဲ့လူငင်းချမ်းသာခွင့်ပြည်တံလူငင်းခွင့်နဲ့ဟိုလွတ်တာမဟုတ်ပါဘူးတမ
ကိုစုံစမ်းရင်းနိုင်ငံတော်လှုပ်ချက်အဥပဒေဖောက်ဖျက်မှုနဲ့ထောင်နဲ့ခုနှစ်နှစ်အပြစ်ပေးခဲ့ရတဲ့ရိုက်ဒါသတင်းတောင်နှစ်ယောက်ဖြစ်တဲ့ကိုအလုံးနဲ့ကိုကျော်စိုးဦးနှုတ်ဦးကတော့တမရရဲ့လူငင်းချန်တာခွင့်အမိန့်နဲ့ဒီလာထဲမှာပဲပြန်လည်လွတ်မြောက်လာခဲ့တာပါ2018ခုနှစ်ဩဂုတ်လတုန်းကရခိုင်ပြည်နယ်မြောက်ပိုင်းမှာရှိတဲ့ရဲကင်းတွေကိုစီးနင်းတိုက်ခိုက်ခဲ့တဲ့ ARSA ရိုဟင်ဂျာအစိုးရအဖွဲ့ကိုမြန်မာလူမျိုးရေးတပ်ဖွဲ့တွေလိုက်လံရှင်းလင်းတဲ့စစ်ဆင်ရေးအတွင်းလူခွန်ရေးချိုးဖောက်မှုတွေအကြီးအကျယ်ကျူးလွန်ခဲ့ကြောင်းကုလသမဂ္ဂအပါအဝင်နိုင်ငံတကာအတိုင်းဝိုင်းကဆွဆွဲပြောဆိုထားတာတွေရှိပါတယ်ရိုဟင်ဂျာဆိုတဲ့အမည်ကိုတရားဝင်အတိအမှတ်ပြုလက်ခံမထားတဲ့မြန်မာစစ်တပ်နဲ့အစိုးရကတော့နိုင်ငံတကာကဆွဆွဲနေတဲ့လောက်လူခွင့်ရေးချိုးဖောက်မှုတွေကျူးလွန်ခဲ့တာမရှိဘူးလို့ညှင်းဆန်ထားပြီးကျူးလွန်သူတွေကိုလည်းအရေးယူသွားမှာဖြစ်တဲ့အကြောင်းပြောဆိုထားပါတယ်ရှင်
။မမေခါသတင်းပေးပို့ခဲ့တာဖြစ်ပါတယ်ရှင်။ဆက်ပြီးတော့ဥဝီရတ်သူကိုဘသူညွှန်ကြားချက်နဲ့ဖမ်းဝရမ်းထုတ်ခဲ့ပါသလဲဆိုတဲ့အကြောင်းကိုတင်ပြပေးချင်ပါတယ်။ဖမ်းဝရမ်းနဲ့ထုတ်ထားပြီးတော့အလို့ရှိနေတဲ့ဆရာတော်ဥဝီရတ်သူကိုအစိုးရရဲ့ညွှန်ကြားချက်နဲ့အရေးယူဖို့စီစဉ်ခဲ့တာဖြစ်ကြောင်းနိုင်ငံတော်သမ္မတရုံကဒီကနေ့ပဲပြောဆိုလိုက်ပါတယ်။တန်ကားတော်တဦးအဖြစ်နဲ့သူ့ကိုအရေးယူဖို့လှုပ်ထုံးလုံနီးပိုင်းအရာကြံ့ကြာမှုတချို့ရှိခဲ့ကြောင်းလဲသမ္မတရုံပြောခွင့်ရဦးစော်ထေကအစိုးရရဲ့သုံးနှစ်တာကာလဆောင်ရွက်ချက်တွေနဲ့ပတ်သက်လို့သတင်းစာရှင်းလင်းပွဲကျင်းပတဲ့အချိန်ပြောဆိုခဲ့တာပါ။အပြည့်အစုံကိုတော့ VOA မြန်မာပိုင်းသတင်းတောက်ကိုထက်အောင်ခန့်ကသတင်းပေးပို့ထားပါတယ်။
ရန်ကုန်မြို့မဟာပန်နူလာပန်းညံရှိမှာမေလ5ရက်နေ့ကဆရာတော်ဦးဝီရသူရဲ့ဟောပြောချက်တွေနဲ့ပတ်သက်လို့အရေးယူဆောင်ရွက်သွားဖို့ရန်ကုန်တိုင်းစိုးရကိုဗဟုအစိုးရညွှန်ကြားခဲ့တာဖြစ်ကြောင်းနိုင်ငံတော်သမ္မတရုံးပြောခွင့်ရဦးစော်ထေကပြောဆိုလိုက်တာပါ။အ
ုပ်ချုပ်ရေးရတယ်လို့တရားဆွဲတာ။ဟုတ်ပြီနော်။အခုကနေကညွှန်ကြားတယ်တိုင်းတိုင်းစိုးရညွှန်ကြားတယ်။ညွှန်ကြားတယ်ပဲတိုင်းတိုင်းစိုးရဆွဲတာ။တာနာရေးကိုအုပ်ချုပ်ရေးပေါ့နော်။အုပ်ချုပ်ရေး
ရန်ကုန်နောက်ပိုင်းခရိုင်အုပ်ချုပ်ရေးမှူးကအင်္ဂါနေ့မှာပဲတရားရုံးကိုဥတိုက်လျှောက်ထားခဲ့ပြီးတဲ့နောက်နိုင်ငံတော်ကြီးညိုပြည့်စုံမှုပုံမှန်1-2ကာကြီးနဲ့ဆရာတော်ဦးရဲသူကိုဖမ်းရမ်းထုတ်ခဲ့တာဖြစ်ပါတယ်။ဒါပေမဲ့လည်းအာဏာပိုင်ကအခုချိန်ထိဖမ်းဆီးတာမျိုးတော့မရှိသေးပါဘူး။သမ္မတရုံးပြောခွင့်ရဦးစော်ထေကတော့တန်ခါတပါးဖြစ်တဲ့အတွက်လုံထုံးနုံနင်းပိုင်းမှာညှိနှိုင်းကြရတယ်ရှိနေတယ်လို့ဆိုပါတယ်။
လုံထုံးနုံနင်းမှာတော့ဟိုကျွန်တော်တို့ရဲချုပ်နဲ့ခုနကတာနာရေးညွှန်ကြားနဲ့လုံထုံးနုံနင်းမှာလည်းလည်းဘယ်လိုမှမဆင်းမလဲဖြစ်နေတယ်။ကိုယ်တန်ခါပိုင်းဖြစ်တဲ့အတွက်ဒါသာရေးဆိုင်ရာစီမံစည်းကမ်းပေါ့နော်။ဒါလေးကဘယ်လိုရှိတယ်။ရေပိုင်းဆိုင်ရာစီမံစည်းကမ်းဘယ်လိုရှိတယ်။ဒါလေးကိုပြန်ကြည့်ဖို့ရှိတယ်နော်
။လက်ရှိဖမ်းဝမ်းတတန်းကတော့ဇွန်လ4ရက်နေ့မှာကုန်ဆုံးမှာဖြစ်ပေမဲ့အခုချိန်ထိရေတက်ပွဲကဖမ်းမမိသေးဘူးလို့လည်းဒုတိယရေမှူးကြီးမျိုးသူဆိုကပြောပါတယ်။
ကျွန်တော်တို့ကဝရန်တီလို့ပြောတယ်ဥပဒေစကားနဲ့ပြောတာပါဗျာ။ဝရန်တီပြုတယ်ဆိုတာကျွန်တော်တို့ကဟိုဖမ်းတယ်ပြောတာပါဗျာ။အတီးပြုလို့မရဘူးဆိုတော့လူမရှိဘူးပေါ့။တတ်မှတ်တာကျွန်တော်တို့တရားရုံးကချပေးလိုက်တဲ့သူကိုရဲ့နေတဲ့နေရာမှာအဲ့လူကမရှိဘူး
။တရားလွတ်တော်ရှင်းနေဥက္ကင်မောင်မြစ်ကတော့သတင်းတစ်ပတ်ကြာဖန်ရန်တက်တန်းကုံဆုံးတဲ့ခါလိုအပ်ရင်တရားရုံးကတရားခံပြေးဖြစ်ကြီးညာနိုင်တယ်လို့ပြောပါရတယ်
။အဲ့ဒီနေမှာမလာဘူးဆိုရင်အခုထုတ်တာလေဖန်ရန်ကတက်တန်းကုံတော်မှာနော်ဒီဖန်ရန်အမိန်လေးကတက်တန်းကုံတော်မှာအဲ့ဒီနေမှာဖန်လို့မမိဘူးဒီဖန်ရန်ကိုအတီးပြုလို့မရတော့ပါဘူးဆိုပြီးတော့မှရဲတပ်ဖွဲ့သူတို့မှတ်ချက်ဒီသူတို့ရဲ့ကျူဆောင်ရွက်ချက်ဒီအသေးစိတ်ကြီးရေးပြီးတော့တရားသူကြီးပြန်တင်မှာပြန်တင်လိုက်တဲ့အခါမှာတရားသူကြီးကနောက်ထပ်လိုအပ်ခဲ့ရင်ဖောင်ရန်အစ်တစ်ခုကိုတက်တန်းတစ်ခုတတ်မှတ်ပြီးတော့ထပ်ပေးမယ်ဒီလိုလည်းဖြစ်နိုင်တယ်သို့မဟုတ်အဲ့ဖောင်ရန်ထပ်မထုတ်တော့ဘဲနဲ့ရသုကျင့်ထုံးဥပဒေပုံမှန်912ရတရားခံပြေးအဖြစ်ကြီးညာရင်လည်းကြီးညာမယ်တရားခံပြေးအဖြစ်ကြီးညာလိုက်ပြီဆိုရင်တော့အရင်နဲ့နာတယ်ဘူလမှုကြီးကိုဖြစ်ရင်းလိုက်လို့အပြစ်မရှိဘူးလွတ်သွားတယ်ဆိုတော့ဒီမှာအဖမ်းမခံမဲ့နဲ့ပြေးနေတာထင်ရှားတဲ့အတွက်တရားခံပြေးမှုကဒါကြကိုကြမယ
်။ဆရာတော်ဦးရတကူရန်ကုန်တိုင်းတန်ခါနိုင်ငံအဖွဲ့ကအစောပိုင်းမှာဩဝါဒပေးဖို့စီစဉ်ခဲ့ပေမဲ့နောက်ပိုင်းမှာတော့အစီအစဉ်ကိုဖျက်ခဲ့တာပါ။တိုင်းတန်ခါနိုင်ငံအဖွဲ့အနေနဲ့တန်ခါဖွဲ့ကြီးဆိုင်ရာအခြေခံစည်းမျဉ်းလှုပ်ထုံးလုံနည်းတွေနဲ့မညီညွတ်တဲ့အတွက်ဩဝါဒပေးဖို့စီစဉ်ခဲ့တာဖြစ်ကြောင်းလည်းဒီကနေ့ပြုလုပ်တဲ့အစိုးရရဲ့သုံးနှစ်တာကာလသတင်းစာရှင်းလင်းပွဲမှာပဲတာနာရင်းနဲ့ယဉ်ကျေးမှုဝန်ကြီးဌာနကညွှန်ကြားရေးမှူးဦးမြင့်ဦးကဖြေကြားသွားပါတယ်ခင်ဗျာ။
ကိုထောင်ခံသတင်းပေးပို့ခဲ့တာဖြစ်ပါတယ်ရှင်ဆက်ပြီးတော့မြန်မာနိုင်ငံကိုလာလေတဲ့တရုတ်ခီးသွားတွေရဲ့အကြောင်းကိုတင်ဆက်ပေးကြပါမယ်မြန်မာနိုင်ငံကိုလာရောက်နေကြတဲ့တရုတ်နိုင်ငံသားခီးသွားတွေဟာမြန မပြည်ပြည်မှာတရားဝင်ခွင့်ပြုမထားတဲ့ WeChat Pay လို့ခေါ်တဲ့ online ငွေပေးခြေစနစ်ကိုအသုံးပြုနေတာတော့ခရီးသွားလုပ်ငန်းမှာထိခိုက်ဆုံးရှုံးမှုတွေကြုံရမှာကိုပြည်တွင်းလုပ်ငန်းရှင်တွေစိုးရိမ်နေကြပါတယ်။တရုတ်နိုင်ငံသားခရီးသွားအရေးအတွက်တိုးလာနေတဲ့မြန်မာနိုင်ငံအနေနဲ့ဒီအခြေအနေကိုဟန်တားနိုင်မှုကိုလည်းပြည်တွင်းကခရီးသွားလုပ်ငန်းရှင်တွေနဲ့စီးပွားရေးပညာရှင်တွေဒီကနေ့ပဲနေပြီးတော့မှဆွေးနွေးခဲ့ကြပါတယ်။သတင်းပြည့်စုံကိုတော့ VOA မြန်မာပိုင်းသတင်းတောက်ကိုဇော်ထက်ကပြောပြပေးမှာပါ။
မြန်မာနိုင်ငံကိုတနစ်တခြားအလာများနေတဲ့တရုတ်နိုင်ငံသားဧည့်သည်တွေဟာဟိုတယ်အသုံးပြုကကားကစားတောက်ဆိုင်ခရီးသွားလုပ်ငန်းအယ်လန်းညွန်ငါကပါဝင်ဝန်ဆောင်မှုအတော်များများကိုသူ့နိုင်ငံသားအချင်းချင်းကြိုတင်ချိတ်ဆက်ဆောင်ရွက်ကြပြီးငွေပေးချေရအခါမှာလည်းတရုတ်ပြည်မှာတွင်ကျယ်နေတဲ့ WeChat online ငွေပေးစနစ်ကိုသုံးနေကြတာပါတရုတ်နိုင်ငံမှာဘန်စရင်ဖွင့်လာပြီး WeChat Pay နဲ့ငွေချေကြရတဲ့အတွက်လည်းဒီငွေတွေဟာမြန်မာနိုင်ငံလိုပြည်တွင်းကိုရောက်မလာကြရတဲ့အတွက်လုပ်ငန်းရှင်တွေထိခိုက်နေတာမှာစိုးရိမ်လာကြပါတယ်။မြန်မာနိုင်ငံခီးသွားလုပ်ငန်းရှင်များအသင်းဥက္ကဋ္ဌဦးတက်လွင်တို့ကတော့ဒေသတွင်းနိုင်ငံတွေမှာလိုထိန်းချုပ်ဖို့လိုအပ်ကြောင်း VOA ကိုအခုလိုပြောပါတယ
်။သရုပ်ဒီယာနဲ့ပတ်သက်လို့စီစီရေးစောင့်ကြည့်ရေးလုပ်ရပါမယ်။ဂျပန်မှာသုံးသလိုပေါ့နော်ဒီ WeChat Payment နေဘာတွေကဂျပန်မှာစနစ်ကျသုံးတဲ့ခါကျတော့သူတို့တိုင်းပြည်တွေနဲ့ခွန်ရတယ်။သူတို့လည်းမဟုတ်ပြောလို့လို့မရတော့ကျွန်တော်တို့ရှိမှာကြတော့အခုမှလူနယ်သေးတဲ့အချိန်ပေါ့ဒီ banking policy တွေဒီ financial institution တွေကအခုမှဒီ WeChat တို့AliPay တို့ဘယ်လို cover လုပ်မလဲဆိုတာဟိုဖြစ်နေတဲ့ကာလဆိုတော့ကျွန်တော်ကအဲ့အချိန်မှာဒါယူကိုပွင့်ချလိုက်တဲ့ခါမှာကျွန်တော်တို့ဘက်ကဘလောက်ချန်လဲကျွန်တော်တို့ဘလောက်စီဝင်မှုရှိတယ်လဲဒါတွေကိုဘယ်လို monitor လုပ်မလဲဘူးမှမလုပ်နိုင်တဲ့အခြေအနေမှာကျွန်တော်ကဟိုနည်းနည်းလေးတော့ပို့ပြီးတော့ထိန်းချုပ်တင်တယ်ကန့်သတ်တင်သေးတယ်ချက်ပါတယ
်တရုတ်နိုင်ငံသားခရီးသွားတွေလေပတ်လေးရှိရဲ့ထိုင်းနီပေါ်နိုင်ငံတွေမှာလည်း WeChat Pay သုံးစွဲတာကိုတားမြစ်ထားပါတယ်WeChat ဟာ zero tourism လို့ခေါ်တဲ့ငွေမရတဲ့ခီးသွားလုပ်ငန်းမှာအဓိကနေရာယူထားရလို့လဲလုပ်ငန်းရှင်တွေနဲ့ကျွမ်းကျင်သူတွေကထောက်ပြနေကြတာပါခီးသွားလုပ်ငန်းနဲ့အမိကိုအတမွေးရဲ့နိုင်ငံသားတွေအားလုံးဝင်ငွေထိခိုက်နိုင်တဲ့အကျိုးမရှိတဲ့ကိစ္စရပ်ဖြစ်လို့ဒါကိုဝန်ကြီးဌာနအနေနဲ့ပြန်လည်သုံးသပ်ဖို့လိုနေကြောင်းအဲလန်းညော်ဒေါ်နီလာကျော်ကပြောပါတယ်
ကျန်နှစ်ကျော်ပါပြီဒီပြဿနာဖြစ်တယ်ပြဿနာဖြစ်ကြတဲ့အားအမတို့ကကြိုလဲမြင်တယ်ကြိုလဲပြောခဲ့တယ်ဒီလား plan မရှိဘူးအမတို့ဝန်ကြီးဌာနစီမှာဒီလားဟိုတယ်ခီးနဲ့ပတ်သက်ပြီးတော့သူကဝင်လာပြီဒီမြန်မာပြည်ကကိုက်မခေါ်ဘူးโอเคမြန်မာပြည်ကကိုက်တယ်အလုံးမရအောင်ဒုတိယတစ်ချက်မြန်မာပြည်စားတောက်ဆိုင်တွေသုံးနေတယ်ထင်လို့လားသူတို့သုံးနေစားတောက်ဆိုင်၅ဆိုင်မှာ၄ဆိုင်တော့ကသူတို့တရုတ်လုံးလူမျိုးပိုင်နဲ့စားတောက်ဆိုင်မှာသုံးတာအခုဆိုရင်မန္တလေးမှာဟိုတယ်အကုန်လုံးတရုတ်ပိုင်လားပကံမှာတော့သူတို့အပိုင်ကိုလုံးနေပြီမဟုတ်အမတို့မြန်မာပြည်ကဘယ်နေရာပတ်စံရလဲ
WeChat ဟာတရုတ်နိုင်ငံတန်ဆန်ကုမ္ပဏီပိုင်တဲ့စက်သွယ်ရေး application တစ်ခုဖြစ်ပြီး WeChat Pay ကတော့ online ကနေငွေပေးချေနိုင်အောင်စီစဉ်ထားတာပါမြန်မာနိုင်ငံမှာတော့ WeChat Pay ကိုစမ်းသပ်စရာအဆင့်မှသာရှိနေပြီးတရားဝင်သုံးခွင့်မပြုထားသေးကြောင်းကိုလည်းမြန်မာနိုင်ငံဘူဘန်ငွေစင်ရင်ဌာနအရာရှိတဦးဖြစ်တဲ့ဒေါ်ခိုင်ရွှေဝါကပြောပါတယ
်အမားတို့ကအခုပေးသုံးတာအဆင့်မရောက်သေးဘူး WeChat ကော AliPay ရောကိုအမားတို့ကစောင့်ကြည့်နေတော့မရှိသေးတယ်ကနာဒီရိုတူရီဇင်ဟာမျိုးတွေဖြစ်မှာဆိုလို့ရယ်နောက်ပြီးရင်ကတော့အမားတို့စီကဒီကြောက်သေးပါလေဆိုလို့ရှိရင်အခုအားလုံးပြောနေတာပဲလေ။နိုင်ငံသားဝင်သွားတယ်၊ငွေတွေနဲ့ပြီးတယ်၊ဘုမပြေကငွေမဝင်ဘူးပေါ့နော်။အမားတို့အခွန်တွေလည်းမရဘူးလို့ဖြစ်နေတယ်ဆိုပြီးတော့ဆောင်ကြည့်နေ၊ဆောင်ကြည့်နေတော့ WeChat အတွက်ကို AliPay အတွက်ကိုမှမပေးထားသေးဘူး။ WeChat အတွက်ကိုပေးပြီးဒီ company ကိုအမားတို့ဟို testing ဆိုပြီးတော့သုံးလလာမှဒီစမ်းသုံးခိုင်းထားတယ်။မန္တလေးတကားဦးလေးစိတ်တစ်ခုပဲပေးသုံးထားတာ။
မြန်မာနိုင်ငံဟိုတယ်နဲ့ခရီးသွားလုပ်ငန်းဝန်ကြီးဌာနကထုတ်ပြန်တဲ့စာရင်းတွေအတိုင်းဆိုရင်တရုတ်ဧည့်သည်ဝင်လာတဲ့အရေးအတွက်ဟာထိတ်ဆုံးမှရှိနေပါတယ်။နိုင်ငံခြားဧည့်သည်ဝင်ရောက်တဲ့နှုန်းဟာ2018ဇန်နဝါရီလနဲ့ရှိရင်19ရာခိုင်နှုန်းပိုတိုးလာရလို့ဟိုတယ်နဲ့ခရီးသွားလာရေးဝန်ကြီးဌာနရဲ့ထုတ်ပြန်ချက်မှာဖော်ပြထားပေမဲ့တကယ်တမ်းဝင်ငွေရရဲ့အပိုင်းမှာတော့ကျဆင်းနိုင်ကြောင်းခရီးသွားလုပ်ငန်းရှင်တွေကထောက်ပြပါတယ်။2018မှာပြည်တွင်းဝင်ရောက်လာတဲ့နိုင်ငံခြားခရီးသွားအရေးအတွက်ဟာ1.4 တန်းရှိပြီးဒါဟာတစ်နှစ်ကို 2.6 ရာခိုင်နှုန်းတိုးလာတာဖြစ်တယ်လို့ဟိုတယ်နဲ့ခီးသွားလာရေးဝန်ကြီးဌာနရဲ့ဇန်နဝါရီ16ရက်ထုတ်ပြန်ချက်မှာဖော်ပြထားပါတယ်။တရုတ်ဧည့်သည်ကအများဆုံးဖြစ်ပြီးသူ့ရဲ့နောက်မှာထိုင်း၊ဂျပန်၊တောင်ကိုရီးယားနဲ့အမေရိကန်ပြည်အောင်စုတို့အစဉ်တိုင်းရှိနေပါတယ်။လက်ရှိအချိန်ထိတော့နိုင်ငံခြားဧည့်သည်အများစုကအာရှနိုင်ငံတွေဖြစ်ပါတယ်။
ကိုယ်စော်ထက်သတင်းပေးပို့ခဲ့တာဖြစ်ပါတယ်ရှင်မကြခင်ထုတ်လွှင့်ပေးမယ့်ဒုတိယပိုင်းနိုင်ွက်မှာတော့အပတ်စဉ်ထုတ်လွှင့်ပေးနေကြကဏ္ဍတွေကိုနားဆင်ရဖို့ရှိပါတယ်ရှင
် VOA မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနက်8နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ ညပိုင်း 9:00 ကနေ 10:00 အထိအစီအစဉ်ကိုတော့လိုင်းဒို 19.25 32 နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ 190 ကပါထမ်းယူနားဆင်နိုင်ပါတယ်။ဒီည 9:00 အစီအစဉ်ပြီးပြီးချင်းည 10:00 မှာလိုင်းဒိုမီတာ 25.32 နဲ့လိုင်းလက်မီတာ 190 ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာညချမ်းပါသောတာရှင်များရှင်မြန်မာစံတော်ချိန်ည9:00ခွဲရှိပါပြီ။2019ခုနှစ်မေလ31ရက်တောက်ကြနေ့ရဲ့ဒုတိယပိုင်းနိုင်ဝက်အစီအစဉ်တွေကိုတော့လိုင်းဒိုမီတာ25 kilohertz 11965လိုင်းဒိုမီတာ32 kilohertz 9303ညလိုင်းဒိုမီတာ51 kilohertz 5885တို့ကနေည10:00အထိထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်ရှင်။အခုထုတ်လွှင့်ပေးမယ့်ဒုတိယပိုင်းနိုင်ဝက်မှာတော့အပတ်စဉ်ကဏ္ဍတွေကိုစတိုက်နားဆင်ရမှာပါ။အမျိုးသမီးကဏ္ဍအတုတဆုံးလေးအမေရိကန်တခွင်အစီအစဉ်နဲ့အတူသိပ္ပံနဲ့နည်းပညာအစီအစဉ်မှာနားဆင်ရမှာကတော့
ဟိုငားတွေပါတွေကိုအပေါင်းသက်စီကြည့်ပြီးတော့ဖမ်းလိုက်တာမျိုးတစ်ပင်ပန်းတွေကိုတော့အမေပေါင်းသက်စီမျိုးကိုငားဖမ်းလို့ငားယူသွားတယ်ဆိုရင်ဒါက
ဒါကတော့လူတွေကြောင့်မျိုးသုံးပျောက်ကွယ်တဲ့အန္တရာယ်နဲ့ရင်ဆိုင်နေရတဲ့မျိုးစိတ်တွေအပင်တွေအကြောင်းနောက်ပိုင်းမှာအပြည့်အစုံနားဆင်ရပါမယ်ရှင်။အခုအရင်ဆုံးအမျိုးသမီးကဏ္ဍကိုတင်ဆက်ပေးကြပါရစေ။မြမောနေဘွားအမေရိကန်အမျိုးသမီးကြီးတဦးဖြစ်တဲ့ဒုတိယဗိုလ်မှူးကြီးပေါင်ပေါက်ခဒေါက်တာမီမီဝင်းဘတ်ဟာအမေရိကန်ကာကွယ်ရေးဌာနလက်အောက်မှာရှိတဲ့ဟာဝိုင်အခြေစိုက် Asia Pacific Center for Security Studies APCSS ရဲ့လုံခြုံရေးဘာသာရပ်ဆိုင်ရာအာရှပစိဖိတ်ဒေသမှာ28နှစ်တာထမ်းဆောင်ခဲ့ပြီးတော့စစ်တပ်ကနေအနားယူသွားပြီးဖြစ်ပါတယ်။သူ့ရဲ့စစ်မှုထမ်းသက်တမ်းတစ်လျှောက်အမျိုးသမီးတဦးလည်းဖြစ်အာရှနေဝေဘားတဦးလည်းဖြစ်တဲ့အပြင်အသက်လည်းငယ်ရွယ်သေးတဲ့အချိန်မှာအမေရိကန်စစ်တပ်မှာခေါင်းဆောင်မှုကောင်းအောင်သူဘလို့ကြိုးပမ်းခဲ့ပါသလဲ။လေးစားမှုရရှိအောင်ဘလို့ရည်တည်ချက်ခိုင်မာစွာဆုံးဖြတ်ခဲ့ပါသလဲဆိုတာကိုတော့ဒုတိယဗိုလ်မှူးကြီးဟောင်းမီမီဝင်းဘတ်ကိုဆက်သွဲမေးမြန်းပြီးတော့ဒီသတင်းမဲ့ရဲ့အမျိုးသမီးခန္ဓာမှာဒေါ်လှလာတန်းကတင်ပြထားတာနားဆင်ပါရှင် You can bend but never break me cause it only serves to make me more determined to achieve my final goal ဘာမက
မီမီဝင်းဘတ်ကအမေရိကန်အရန်ကာကွယ်တပ်ဒုတိယဗိုလ်မှူးကြီးဖြစ်မှာဒီအမေရိကန်စစ်တပ်မှာ1989ခုနှစ်ကစခဲ့ပြီးတော့ပေါ့နော်နှစ်ပေါင်း28နှစ်အကြာမှာအနာယူလိုက်ပြီးတဲ့အခါမှာခုပြန်ပြောင်းပြီးတော့ပေါ့နော်ကြည့်တဲ့အခါမှာဖြတ်သန်းလာတဲ့နှစ်ပေါင်း28နှစ်မှာအမှတ်တရလေးတွေရှိရင်ပေါ့နော်ကျမတို့ကိုမျှဝေစေချင်ပါတယ်မိမရတဲ့ဟာလေးတွေပေါ့နော
်ကျမပထမဆုံးစရမယ်ဆိုလို့ရှိရင်ဒီမိမရတဲ့ဟိုအတွေ့အကြုံလေးတွေပေါ့နော်စရတော့ဒုဗိုလ်အနေနဲ့စရတယ်အဲ့ဒီလူတိုင်းကတော့ officer ဖြစ်တယ်ဆိုတာနဲ့ပဲစစ်ဗိုလ်တွေကတော့အများသောအဖြစ်ပထမဆုံးဒုဗိုလ်နဲ့တွေ့ကြုံလာတဲ့အဖြစ်ပျက်တွေကိုတုံတောင်အများအားမှတ်မိပါတယ်ကျမလည်းဒီတိုင်းပါပဲကျမဒုဗိုလ်နဲ့ပထမဆုံးကျမ platoon leader တက်စုမှုဖြစ်တယ်အဲ့ဒီမှာကျမရဲ့ platoon ကစီစံတွေကိုဗာလဲ transport လုပ်ရတဲ့ unit ဖြစ်တယ်အဲ့ဒါကျမအဲ့ဒီ second lieutenant ဖြစ်လာတဲ့အခါမှာကျမ22နှစ် 23 နှစ်လောက်ပဲရှိသေးတယ်ကျမတွေက platoon မှာလူတွေအားလုံးကလည်းကျမတွေပဲကြီးနေကျမအငယ်ပိုင်းမှာပေါ့နော်ရောက်သွားတယ်အဲ့ဒီအချိန်မှာအမျိုးသမီးလည်းဖြစ်တယ်အာရှအမျိုးသမီးလည်းဖြစ်တယ်ဆိုတော့သူတို့တွေကကျမဝင်သွားတဲ့အခါမှာသူတို့ကြည့်တာပေါ့နော်သူကဗာများတက်လို့တို့လာပြီးတော့ဗာလေတက်စုမှုဒါလုတ်တာလဲပေါ့နော်လူကလည်းငယ်တယ်တိတ်ပြီးတော့အတွေ့အကြုံရှိအဲ့အဲ့အချိန်မှာကျမအုပ်ချုပ်ဘူးတဲ့လူတွေကကျမအရွယ်ရင်းနဲ့ပဲအုပ်ချုပ်ဘူးသွားတယ်တခါမှဒီလိုမျိုးလူကြီးတွေကျမရဲ့ platoon sergeant ဆိုလို့ရှိရင်သူကကျမအဖေအသက်
โอเค
เนาะเออကျမရဲ့အားလုံးစာချင်တွေအားလုံးကလည်းသူတို့တွေကကျမရဲ့အသက်ကြီးတယ်အနည်းဆုံး25ကျော်ကျော်တွေကျမ22 23နဲ့တွားပြီးတော့သူတို့ရဲ့အုပ်ချုပ်တဲ့တက်စုမှုဖြစ်သွားတာဆိုတော့အများအားသူတို့စမ်းတာပေါ့နော်မကြခင်ပဲကျမအဲ့ဒီအချိန်မှာဖြစ်တဲ့ခါမှာကျမရောက်သွားတဲ့ခါမှာကျမတို့ကဗာလဲပထမ Iraq War ဖြစ်သွားတယ
်
အဲ့ဒီအချိန်မှာကျမရဲ့တက်ခွဲရပေါ့နော်ကျမတက်စုတဲမှာလေးတက်စုဟာတက်ခွဲတစ်ခုဆိုတော့ကျမတို့တက်ခွဲတစ်ခုလုံးအဲ့ဒီဥစားပါပြီးတော့စီစံတွေကို truck တွေထည့်ပြီးတော့လေ Iraq သွားဖို့အတွက်ကိုလုပ်ရအောင်အဲ့ဒီလုပ်တဲ့အချိန်မှာကျမတို့အဲ့ဒါ Arizona မှာရောက်သွားတယ
်
Arizona မှာရောက်တဲ့ခါမှာကျမကတက်စုမှုအဲကျမတို့မှာလေးတက်စုရှိတာပေါ့နော်အဲ့ဒီဥစား later support the out tema. Tema the out there amuse me, that's who at each tema. Tema led Ocho Mugu, then it don't want us. And I never power, power it come at Jama, since I am blue look, Jama Liza, Jama Kaina Usao, a day alone, low arm lelus. So Jama Nenevi tema, learning a chain, even not chitabo. A layout layawa, Jamarua, Manager La Lucian, Thonai. Tabio, Diosa Loa, but it's Arizona, a yambu. So, name tracking, yeah, Jamara Alumpian. Couldn't I love you? Don't I, yes, sorry, solution, Jamara's ten I love my so yamp in my lobby. Eddie came, Mali. Now, we'll let Jamaku Naga, let Jamaya Tasu Musura, Jamaya Ludielu at the Disigriade, through to a ballet resources day, along number safety. Safety let Yan Yiji develop the use area. Life ammunition, okay. Is my guy need at the Kugu Matota Sap, Pauquinine, okay. Yan Yiji. So, our solution, Jamad Yosa, manage Luara Bono, okay. Along manage Lode Kama, along Jamad Yosa, supply day, logistic day, along PY, Jamako night, win below the Osario, Shuida. Jamad Jaro, Achima, Jamad Lu Athezo. So, Eddie Osa, Lopo Jaga, Jamad Dawan need the child. Lieutenant that patted down the Alum P. Wine, Jamale, through Louvet, Wabidoli, Isani, Tebide, Tebide, Kajara, through it, respectful, no, Nelly Yalari. But the coup at Yahoo in Pietuara, through it, Liza Muyawara. Jamal, the name, Manetta Lalusin, Jamal Matwakin, Jamal, my mess officer, Gyori, Jamal's ten I giant, Manetta Yam. Balunas of Jamal Julia, Yampin money, it was a Kunan I love Luta Bidili. So the name Leja Leja, Sasa, Miaula, Miaula, and it's my Chechen alone, Yapalite. Balunas of Yam Molareka, Yampin Malareka, through the Yosa Lulushi, Yan and the Eshide. Sasa Lemishi, so Jamal Yapalite, a Yapalite Chema, Jamal Takumuako. Bajang Yadali, Jama Biore, Balulas, Jamaru Pasa Miahu, Jamaluria, Yampin Mani, and at the Kugus and the Miaude, Yan Lu, Jamabio, and Num Hoku, Yosa, Yan and the Eshide, but risk me you think a risk for no you need to my that come with the empty so at the end of kind so to my beauty that come who look the osa who look the get low change amount the order sign a year to be up okay but also jama to by risk you are my bono jama beyond it the osa the gay and the she the osa so ye kind of chat from you
okay
me that I got to hear how much my deals are doing the ambi really Look, I'm a one.
Okay.
Eddie Oza, Jamaya platoon leader, if I see you are, also Jamaya radio bomb, my Bioni, out, Jamaya Dequamune. I love you, Jamaya Dro Liza, Wabido, Jamaya Sabido, Kinda, the Alan Lode, Jamaya Tasua, Eddie Oza, the Pilebio, Jamaya Nasha Tasu Tonsu Shirely, Jamaya Tasuya production. Jamaro load a tonnage car and now to don't play a bomb, boom, yaw. So, every time I Jamao Bale, Jamao Battalion Commander, Jamao Award, Supabole, Army Commendation Medals, that's what they did. So, any Sabre Jamao Nale, I want to throw Jamao, Liu Dijin, Liza Dijin, go up, swine and she does, Yampia. You know, now we don't let throw let Gaumupo, not Pizu de Kacharo, throw Tide Jamao through. I care for them through Bale, through welfare of Jama Techa, Lopide, Sure Kaja, through Yan Jamao, Jamra Liza Labido, Yan Lopi Shabai.
Look at me, bring about your piadu, go Ludi, Piandia Ginshi, go at Litak, you side Bido, go at Lote, Babe Pichini, Teka, a mate Lara Rama, go at Goyati Jagu, Kaima, go, Kain Tabi de Kajaro, said Lode Kajaro, go le. แท้ก็เลยลีซ่าได้อีเลอ่องเหยตาเนี่ยก็ลีซ่าล่ะป่ะเนาะบาไปเลยตรุอี้กูก็แท้สิ้นซ่าพี่แล้วยัดดีไปเลยป่ะเนาะโอเคไอ้หลูမျိုးยัดดีโบตัดดีอ่ะแหละทุติยสิทธิ์ตามมาสรตลอดเลยหลูอัดเลยโหลที่มาได้ทุติยอาชะอมุธมีเดียวสรโพสต์ไปแล้วโซ่ล่ะป่ะเอาเดหมดล่ะเนาะ
โอเคจําจําเราเนี่ยไปเลยออฟฟิศเทรนนิ่งมาจ้ะรอเมียน่ะกูหมั่นดาวเอาลงมาโอเคจําเรามาสาเนี่ย illegal order ကိုလိုက်နာလို့မရဘူးအဲ့လိုကိုအော်ဒါလိုက်နာလို့ရှင်ကျမတခုခုပြောလို့ရှိတယ်ကျမပဲကောင်းပြန်ခံတယ်သူကပြောကျမကိုဟိုကအော်ဒါလုပ်လို့လုပ်တာပါလို့ကျမပြန်ပြောလို့မရဘူးဒီဥစ္စာနေက
illegal order ဖြစ်တာနဲ့ဒီဥစ္စာ dangerous order ဖြစ်တာနဲ့ဘာကြောင့်လုပ်တာလဲဆိုကျမတို့အဲ့ဒါရှိတယ်ဒီဥစ္စာနဲ့ပတ်သက်ပြီးတော့ကျမတို့ဟာဒီကျမတို့ decision ကျမတို့အရင်က decision making က အရင် ရေးကြည့်တာပဲ US Army တဲ့မှာ ကျွန်တော်တို့ training မှာလည်း decision making အများကြီးသင်တာပေးတယ်လေ။ဘာလို့လဲဆိုတော့တိုက်ပွဲတစ်ခုဖြစ်လာလို့ရှင်ကျွန်တော်အများကြီး decision အများကြီးလုပ်ရတယ်။အဲ့ဒီအချိန်မှာငငယ်တွေကဒီ decision making practice ကိုမရှိလာဘူးဆိုလို့ရှင်တိုက်ပွဲဖြစ်တဲ့အချိန်မှာလုပ်တဲ့ decision မှန်ညင်မှမှန်တော့မှန်တော့မယ်။ဆိုတော့ကြောင့်မလို့ကျွန်တော်ငငယ်တွေက decision making ဟိုဘာလဲ practice လေးပေးတာတယ
်။
နောက်ပြီးတော့သင်လဲသင်တာပေးပါတယ
်။ Okay. မှန်ကန်သောဆုံးဖြတ်ချက်ချဖို့ပေါ့နော်။မှန်ကန်တဲ့ဆုံးဖြတ်ချက်ချတဲ့နေရာမှာလေးတွေးခေါ်မျှော်မြင်မှုမှန်ဖို့ပေါ့နော
်။ဟုတ်တယ်ဟုတ်တယ်။ကျမတို့ကleadership study မှာဆိုအများအားပြောတယ်။ The best leaders are those people don't even know they're being led.
ဟုတ်တာပေါ့
။ဆိုဘာမှလို့ပြောရမယ်လို့ရှင်အကောင်းဆုံးကောင်းဆောင်ပါဘောနော်လူတွေကသူ့ကိုကောင်းဆောင်နေတယ်လို့တောင်မှမထင်လိုက်ရဘူ
း
လူတွေကသူ့ပိုင်းသူလိုက်ပြီးတော့သူတို့ပိုင်းသူလှုပ်သွားတယ်ကောင်းဆောင်ကဒီပဲရှေ့ကနေအော်ဟစ်နေစရာမလိုတော့ဘူးသူတို့ပိုင်းသူတို့သူ့အလိုလိုနဲ့လိုက်သွားတဲ့ဥစ္စာကောင်းဆောင်အကောင်းဆုံးပဲလို့ကျွန်တော်တို့ leadership study မှာအများအားပြောပါတယ
်တနည်းအားဖြင့်တော့ကောင်းဆောင်တဲ့လူကရှေ့ကနေငါကောင်းဆောင်ပဲဟေးလို့ဆိုပြီးတော့မောင်မောင်မမနဲ့ဟိုလာအမိတ်ပေးပြောမယ့်အစားညီညီတာတာနဲ့ကိုရင်းစာပြီးတော့ပေါ့နော်အဲ့လိုမျိုး
သူတို့လှုပ်ချင်အောင်ည
ပြောင်းပြောလာတဲ့ခါကျတော့လှုပ်ရတဲ့သူကလည်းအမိတ်ပေးလို့လှုပ်ရတယ်တောင်သူတို့ခံစား
တယ်မထင်တော့ဟုတ်ကဲ့
You can bend but never break ဒေါ်လာတန်းစီစဉ်တင်ဆက်ခဲ့တဲ့အမျိုးသမီးကဏ္ဍကိုနားဆင်ခဲ့ရတာဖြစ်ပါတယ်ရှင်ဒီအစီအစဉ်ကိုတော့အခုလိုတောက်ကြညနဲ့မနေ့ပြန်စနေမနေ့ခင်းဒီမှာတလှည့်ပြန်ပြီးထုတ်လွှင့်ပေးပါတယ်ရှင်
တော်တာရှင်များရှင်ရခိုင်ပြည်နယ်ကတိုက်ပွဲတွေအတွင်းစစ်ရာဇဝမှုလူအခွင့်ရေးချိုးဖောက်မှုတွေကြုံနေရတယ်ဆိုတဲ့ဆွတ်ဆွဲချက်တွေနဲ့အတူနိုင်ငံတကာကဝေဖန်မှုတွေဖိအားတွေလည်းတကြောပြန်ထွက်ပေါ်လာနေပါတယ်။တပူပေါ်နပူဆင့်ကြုံနေရတဲ့ရခိုင်ပြည်နယ်အရေးဖြည့်ရှင်းရမှာအနာနဲ့ဆေးမတွေ့နိုင်ပဲဖြစ်နေပါသလား။ဆေးနေမတွေ့ရလားကုစားဖို့မကြိုးစားကြတာလားဘာတွေအားနည်းချက်ရှိနေသလဲဆိုတာတွေကို VOA ရဲ့စနေနေ့ညတိုက်ရိုက်လေးလိုက်အစီအစဉ်မှာဆွေးနွေးကြရအောင်ပါ။ပါဝင်ဆွေးနွေးမေးမြန်းလိုသူတွေအနေနဲ့ VOA ရဲ့ဖုန်းနံပါတ် 0932318555 လေးကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးပို့ထားနိုင်ပါတယ်။ကိုယ်တိုင်မပါဝင်နိုင်သူတွေအနေနဲ့လည်း email နဲ့ပဲဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ် VOA ရဲ့ email လိပ်စာ burmese@voanews.com ကိုကြိုတင်ပေးပို့ထားနိုင်တယ်လို့ VOA ရဲ့ Facebook စာမျက်နှာမှာလည်းမှတ်ချက်တွေကြိုတင်ရေးသားပေးပို့ထားနိုင်ပါတယ်။စနေနေ့ညတရက်လေးလည်းအစီအစဉ်ကကြိုဆိုပါရစေ
။မနေ့ပြန်စနေညတည်းလေလိုက်စီစဉ်မှာပါဝင်ဆွေးနွေးကြဖို့တော်တာရှင်တွေကိုထပ်ပြီးတော့ဖိတ်ခေါ်ပြရသည်ရှင်။အခုဆက်ပြီးတော့တုတ္တဆုံလေးအမေရိကန်တခွင်အစီအစဉ်ကိုတင်ဆက်ပေးကြပါမယ်။ဒီသတင်းမဲ့ရဲ့တုတ္တဆုံလေးအမေရိကန်တခွင်အစီအစဉ်မှာတော့ NIU တက္ကသိုလ်မှလေလာနေတဲ့မက်ခင်တူတူဝင်းကိုကိုအောင်အောင်ကဆက်သွယ်မေးမြန်းတင်ပြပေးထားပါတယ်။နားဆင်ကြရအောင်ပါရှင်။
ဆိုတော့ Mac Kent the Wing ကအမေရိကမှာဒီ Fulbright ပညာတော်သင်ဆုနဲ့လာပြီးတော့ကျောင်းတက်သွားတာပေါ့ဆိုတော့ဘယ်ကျောင်းမှာတက်တာလဲအဓိကဘယ်ဘာသာရပ်ကိုလေ့လာခဲ့လဲဆိုတာပေါ့အရင်ဆုံးစပြီးတော့ပြောပြပေးရလား
Fulbright SLT program နဲ့ပေါ့ Foreign Language Teaching Assistant program နဲ့ Northern Illinois University မှာကိုလာမရောက်ခဲ့ရတာဖြစ်ပါတယ်အဲ့ program အရတော့ကျမတို့က semester တစ်ခုမှာ graduate course နှစ်ခုယူလို့ရပါတယ်ကိုစိတ်ဝင်စားတဲ့ဘာသာရပ်တွေယူလို့ရပါတယ်ဒါပေမဲ့အဲ့ထဲကတစ်ခုကတော့ American studies နဲ့ပတ်သက်တာဖြစ်ရပါမယ်ဆိုတော့ကျွန်မပထမ semester မှာကတော့teaching methodology ရဲ့ second language acquisition ကိုယူပါတယ်နောက်ဒုတိယ semester မှာကတော့ social psychology နဲ့ now ethnic american literature ကိုယူပါရှင
် Fulbright ဒီပညာတော်သင်ဆုအစီအစဉ်ရောဟိုဘယ်လောက်ကြာပါလဲ
ဒီ program က6လကြာပါရဲ့ရှင
်။ဆိုတော့6လကြာရဲဆိုတော့ဒီကုနာကပြောသွားတဲ့ subject တွေပေါ့လေ။ဆိုတော့အဲ့ဒီမှာကအဓိက
ဟို
ဘလို့အကြောင်းအရာတွေကိုသင်ပေးတာပါလေ
။ကျောင်းသားအနေနဲ့တက်ရတဲ့ဒီမှာကတော့ခုနပထမ semester မှာကျွန်မဒီသင်ကြားရေးနည်းလမ်းအနေနဲ့ပတ်သက်ပြီးတော့ဟိုနည်းလမ်းအမျိုးမျိုးကိုသင်ရပါတယ်။နောက်တစ်ခုကနောက်ပါတာရဲ့တစ်ခုကကြတော့ဟိုဒီဒုတိယပါတာစကားကိုကျောင်းသားတွေဘလို့တက်မြောက်နိုင်စွမ်းရှိတယ်အဲ့ဒါကိုဟိုဒီလိုရနေဟိုပါတာပိဒါရဲ့ဟိုအခွဲတစ်ခုပေါ့နော်ဆိုတော့ပါတာပိဒါနဲ့ပတ်သက်တဲ့အကြောင်းအရာတွေဒီကျောင်းသားတွေဘယ်လိုသင်ဘယ်လိုသင်ကျောင်းရတယ်လဲဆိုတဲ့ဟာပေါ်မှာဟိုလေ့လာပါတယ်ဒီလိုရနေနောက်ဒေတာတွေနဲ့လေ့လာပါတယ်အဲ့ဒါကတော့ကျောင်းသားအနေနဲ့ပါနောက်ဆရာအနေနဲ့ကျတော့ကျွန်မ teaching assistant အနေနဲ့လက်ထောက်ဆရာအနေနဲ့ကတော့ဒီ NIU ကကျောင်းသားတွေကိုဒီအခြေခံဆက်ပုံမှန်စာပေးနေရှင်တော့ကျွန်မ
ဒီစကောလာရှစ်အစီအစဉ်နဲ့ဒီမှာကျောင်းလာတက်တဲ့ဆိုတဲ့အခါကျတော့စကောလာရှစ်ကရောဒီကိုယ့်ရဲ့နေမှုထိုင်မှုနောက်ပညာရေးဆေးအတွက်ဘယ်လိုပုံစံမျိုးထောက်ပံ့ပါလဲ
ကျမကြီးအမခန်နောက်လိုအပ်တဲ့လာခြင်း၆ပန်းရှိပြီးဆိုတော့ဆရာစာတန်းကြီးအဲ့ဒါလေးအကုန်လုံးထောက်ပံ့လိုက်ရှင်အဲ့တော့ဟိုအပြည့်အဝရရဲ့ပေါ်ရွှေပြောလို့ရပါရှင်အီလူနဲ့မှာနေတဲ့အခါကျတော့ဟိုဗမာနေဖြစ်ပါလဲအဲ့တော့ကျမတို့ဟိုအဆောင်မှာပဲနေပါရှင်ဟုတ်ဖာမီနဲ့ကမနေရပါဘူးဟိုကြောက်ခဲ့ရတော့အဆောင်မှာကျောင်းသားတွေနေတဲ့အဆောင်မှာပဲနေရပါဘူးပြီးတော့ဟိုအဲ့အဆောင်နဲ
ဒီပရိုဂရမ်မှာသူ့ရဲ့အဓိကဟိုပါဝင်တဲ့လူတွေဆောင်ရွက်ရမယ်အဓိကအခန်းကဏ္ဍအုံးကြီးဝါဆက်ရအဖြစ်ရောနောက်ပြီးတော့ကျောင်းသားအဖြစ်နဲ့ရောပြီးတော့ဒီ
ဟိုဒီမှာပေးနိုင်ဆိုလို့ရှိရင်မပေးနိုင်ကြအောင်ပြောဖို့အဲ့လိုမျိုးဝင်မလို့တက်ကြပါဘောနော်ဟိုတိုင်းရိုက်ပြောကြရပေါ့ဆိုတော့ဟိုပြောရဲ့မျိုးရှိပေါ့နော်ကွန်မြူနတီရှင်းကိုပို့ပြီးတော့ဆက်ကြည့်တက္ကသိုလ်မှာဟိုမြန်မာဘာသာစကားလည်းသင်ပေးရတယ်ဆိုတော့အဲ့ဒီမှာရောဟိုကိုပြန်သင်ပေးရတဲ့ကျောင်းသားတွေကဘယ်လောက်ရှိပါလဲအဲ့ဒီမှာကျွန်မသင်ရတဲ့အကျောင်းကအခြေခံအဆင့်ပေါ့န ကျွန်တော်ဝန်ကြီးတော်ကြောင့်ပါနော်သူတို့ရဲ့ဒီလိုအပ်ချက်အတန်းလိုအပ်ချက်တစ်ခုရမှာဘာသာစကားပြင်ရလိုအပ်ချက်ပါပါတယ်ဆိုတော့တခြားဘာသာစကားတွေလည်းရှိပါတယ်နောက်ပြီးတော့ဒီတက်ဒိုမာဆိုလို့ရှိရင်ဒီရှေ့တောင်အာရှဘာသာစကားတခြားဖိလစ်ပင်းတို့ထိုင်းတို့ဒီလိုမျိုးရောအိပ်ဘာသာစကားတွေလည်းရှိပါတယ်အဲ့တော့ပြီးတော့နောက်တစ်ခုကကျောင်းမှာကဒီရှေ့တောင်အာရှနဲ့ပတ်သက်တဲ့
scholarship တွေလည်းပေးပါတယ်ဒီဘာသာစကားတွေမှုအတွက်ဆိုလို့ရှိရင်ဒီကဒီရှေ့တောင်အာရှကျွန်မချင်ဒီ private tutor language တွေတခြားကြောင်းတွေအတွက်ပို့ပြီးတော့သင်ယူပေးမှာလို့ထင်ပါတယ်ဒီမှာသင်ကြားခဲ့တဲ့သင်ယူခဲ့တဲ့ဟာတွေကိုဘာမှပြန်ပြီးတော့လက်တွေ့အသုံးချနိုင်မယ်ဆိုပြီးတော့စဉ်းစားထားတာမျိုးရှိပါလဲဟုတ်ကဲ့ရှိပါတယ်ကျွန်မအခုပြန်ရောက်တဲ့အခါမှာကျွန်မအရင်
language center တခုပါဆိုပုံမှန်ကကျွန်မမြန်မာဘာသာစကားပင်ရတဲ့စကားနဲ့ဘာသာစကားအသင်ကြားရတဲ့သဘောတဘာဝရှင်အတူတော့အတူတူပဲဖြစ်တယ်နောက်ပြီးတော့ပုံမှန်ဆရာဒီလက်ထောက်ဆရာအနေနဲ့လုပ်ခဲ့ရတဲ့အတွက်ကြောင့်မလို့အဲ့ဒီဘက်ကစနစ်တင်းနောက်ပြီးတော့ဟိုပညာရေးသဘောတဘာဝတွေကိုလေ့လာသင်ကြားရတဲ့အဲ့ဒါတွေကိုကိုယ့်ရဲ့အကျမ်းမှာကြားမှာပြန်ပြီးတော့အသုံးချနိုင်လို့ရတယ်ပါ
နောက်ထပ်ကောညီမဘာတွေထည့်ပြီးတော့ပြောချင်ပါသေးလဲ။ဒီကောင်ကတော့ဒီဆိုဆိုအက်ဖတ်ကြီးဆိုကြံကိုပေါ့နော်။သူကကုလစီစဉ်ဖြစ်တယ်ဆိုတော့တနက်သူကသူ့ပေးတဲ့ကြံတော့မဟုတ်ဘူး။မတ်စတာကြံတော့မဟုတ်ဘူး။ဒါနဲ့ဒီကုလကဒီကုလအစီအစဉ်မှာပါဝင်ရပြီးတော့တကယ်တက်တူတွေမှာလဲကုကိုယ်တိုင်လဲဂရက်ဂျူရိတ်ဆက်ပြီးတော့မှသင်ပြင်ရရဲ့နော်။ ကိုယ့်ရဲ့မိခင်ဘာသာစကားကိုလည်းပြန်ပြီးတော့မျှဝေသွင်းရတဲ့အဲ့ဒီပတ်ဝန်းကျင်မှာရှိရပေါ့နော်။မတူညီရဲ့ရင်ကျေးမှုတွေမှာဒီလူချင်းမှုအစီအစဉ်တွေမှာလည်းအများကြီးပါဝင်သွင်းရတဲ့အတွက်ဒါတကယ်ကိုကောင်းတဲ့
တွေ့အကြုံတစ်ခုဖြစ်ပါတယ်ဆိုတော့ဒီအင်းမစာတင်ကြရေးဆရာဆရာမအနေနဲ့ဒီပြန်အလုံးစိတ်ရတဲ့အားနဲ့ရှောက်ကြပြီ
ကိုအောင်စီစဉ်တင်ဆက်ခဲ့တဲ့သုတဆိုလင်အမေရိကန်တခွေအစီအစဉ်မှာရှိဆက်ပြီးတော့ဒေါခင်မျိုးသက်တင်ဆက်ထားတဲ့သိပ္ပံနဲ့နည်းပညာခန္ဓာကိုနားဆင်ကြရအောင်ပါရှင်
မျိုးတုံးပြောက်ွယ်မဲ့အန်ဒီနဲ့ရင်ဆိုင်နေရတဲ့ဇီဝမျိုးစိတ်ပေါင်းကကမ္ဘာတစ်လောမှာတသန်းလောက်ရှိနေပြီးမြန်မာနိုင်ငံမှာတော့300ကျော်ရှိနေပါတယ်။ဒီအန်ဒီဟာလူသားတွေကြောင့်ဖြစ်လာရတဲ့ဆိုရတဲ့ဘလူးကောက်ွယ်နိုင်နေဆိုတော့ကိုဒီတစ်ပတ်မှာပြောပြပါမယ်။လက်ရှိကမ္ဘာပေါ်မှာအပင်နဲ့သရဝမျိုးစိတ်ပေါင်း8သန်းရှိနေပြီးလူတွေရဲ့အပြုတ်မှုကြောင့်မျိုးတုံးမဲ့အန်ဒီနဲ့ရင်ဆိုင်နေရတဲ့မျိုးစိတ်ပေါင်းကတသန်းလောက်ရှိတယ်လို့ကုလသမဂ္ဂရဲ့ခုနှစ်ကြိမ်မြောက် IPBS ဇီဝမျိုးကွဲနဲ့ဂေယစနစ်ဆိုင်ရာသိပ္ပံမူဝါဒရေးရာနိုင်ငံတကာညီလာခံမှာ2019မေလ6ရက်နေ့ကထုတ်ပြန်တဲ့အစီရင်ခံစာမှာသတိပေးလိုက်ပါတယ်။တကမ္ဘာလုံးတိုင်းတန်တဲ့အပင်နဲ့သရဝမျိုးစိတ်တွေအခုလိုအဆုလိုက်ပြုံလိုက်မျိုးတုံးမဲ့ဖြစ်ရဟာလူသမိုင်းမှာတစ်ခါမှမကြုံဘူးသေးတဲ့အခြေအနေမျိုးလို့နိုင်ငံတကာသုတေသီ450ရေးသားတဲ့စာမျက်နှာ1800ပါအရှင်ခံစားမှာဖော်ပြထားတာပါမျိုးတုံးမဲ့နှုံကလည်းလွန်ခဲ့တဲ့နှစ်တန်းပေါင်း10သန်းလောက်ကနေရှင်ရင်အစပေါင်းထောင်ချီပြီးမြန်ဖို့ရှိတယ်လို့ဆိုပါတယ်အခုလိုဖြစ်လာတာဟာလူသားတွေကြောင့်ဖြစ်ပါတယ်ပင်လယ်သမုဒ္ဒရာကိုပါညင်ညန်းစေတဲ့ဆွန့်ပစ်ပစ္စည်းတွေကိုလက်လွတ်စပယ်လွှင့်ပစ်တာငါးအလွန်အကျွံဖန်တာတရားမဲ့တိတ်ခုတ်တာစိုက်ပျိုးရေးနဲ့ဆောက်လုပ်ရေးတွေအတွက်ညီရချက်ထွင်တာတွေလို့လူသားတွေရဲ့လူရကြောင့်ပြင်းထန်တဲ့ရာသီဥတုပြောင်းလဲမှုတွေကိုလက်တွေ့ခံစားနေကြရတာဖြစ်ပါတယ်။ဒါကြောင့်အပင်တွေသရဝတွေနဲ့မကပဲသူတို့ရဲ့ဇီဝဂေဟစနစ်တွေပင်လယ်သမုဒ္ဒရာနဲ့မြေပြင်တွေဝေဟင်တွေအပါအဝင်သဘာဝပတ်ဝန်းကျင်ကိုပါဆုပ်ယုပ်ပျက်စီးလာနေတာဖြစ်ပြီးသဘာဝတောရိုင်းတရိတ်ဆန်တဲ့အပင်တွေမျိုးတုံးမဲ့အန္တရာယ်ကာကွယ်ရေးကိုချက်ချင်းအရေးယူလှုံ့ဆော်ဖို့ IPBS အကြီးအကဲရောဘတ်ဝတ်ဆန်က
We've lost much of our native forest, much of our.
ကျွန်တော်တို့ရဲ့ဌာနေတည်တော်တွေစိတ်မြေတွေပြုံတီးပျောက်ွယ်ကုန်တာဟာဇီဝမျိုးကွဲတွေအပေါ်တည်ရောက်မှုတိတ်ကိုကြီးမားတဲ့အတွက်ဒီပြဿနာကိုဥရုယာသည့်ပြဿနာနီးတူအရေးတကြီးရှေ့တန်းတင်ဖြေရှင်းဖို့လိုပါတယ်။ဒါဟာသဘာဝပတ်ဝန်းကျင်ဆိုင်ရာပြဿနာတက်တက်မဟုတ်ပဲဇီဝရေးဖွံ့ဖြိုးရေးလုံခြုံရေးလူမှုရေးလူကျင့်ဝတ်နဲ့သိခါပိုင်းဆိုင်ရာပြဿနာလည်းဖြစ်နေတာမို့ဂုချက်ချင်းအေးအေးယူဆောင်ရွက်ဖို့အချိန်ရောက်နေပါပြီ
။တိုက်ခရ1900လောက်ကစပြီးကဘာမြေပြင်မှာရှင်သန်ပေါက်ဖွားကြတဲ့မျိုးစိတ်တွေကအနည်းဆုံးရာခိုင်နှုန်း20လောက်နဲ့ကုန်းနေရင်းနေသရဝမျိုးစိတ်တွေရဲ့ရာနှုန်း40ကျော်ဟာမျိုးတုံးပြောက်ွယ်ခဲ့ရတယ်လို့ရင်းနေသရဝ3ပုံ2ပုံကျော်ဟာလည်းမျိုးတုံးမဲ့အန်ဒီယန်နဲ့ရင်ဆိုင်နေရတာဖြစ်ပါတယ်။အာရှဒေသတစ်လောမှာမျိုးတုံးပြောက်ွယ်လို့နီးမျိုးစိတ်ပေါင်း9000ကျော်ရှိတဲ့ထဲကမဲခေါင်ဒေတာမှာပြက်ွယ်လူမျိုးစိတ်ပေါင်းက900လောက်ရှိနေတယ်လို့မြန်မာနိုင်ငံတနိုင်ငံထဲမှာတင်မျိုးစိတ်ပေါင်း331မျိုးအတွက်အန်ဒီယားရှိနေတယ်လို့ဆွစ်ဇာလန်အခြေစိုက် IUCN သဘာဝတောရိုင်းထိန်းသိမ်းစောင့်ရှောက်ရေးအဖွဲ့ကမတ်လထဲမှာပဲအစီရင်ခံစာထုတ်ပြန်ခဲ့ပါတယ်အခုလိုအပင်တွေသရဝတွေမျိုးတုံးကွယ်ပြောက်မယ်အန်ဒီယားကိုကာကွယ်ဖို့အတွက်သူတို့မှီတင်းနေထိုင်တဲ့ရေမြေလေအနေထားတွေမပြောက်ွယ်အောင်လူတွေကပဲလုံဆောင်ပေးရမှာဖြစ်ကြောင်းသဘာဝဝန်ကျင်အင်ဂျင်နီယာဒေါ်အေးအေးကြီးကပြောပါတယ
်အဓိကကတော့တရဝရင်းနှိမ့်ချင်းနေထိုင်တဲ့ရင်းမြေလေးအနေထားတွေကိုမပြောက်ပြေဘူးဆိုလို့ရှိရင်တရဝရဲ့ဆက်လက်တည်ရှိနေမှာဖြစ်တယ်သူတို့လိုအပ်တဲ့အခြေအနေမှာမရတော့ဘူးဆိုရင်သူတို့ကသဘာဝရဲ့သဘောတရားအရာပြောက်ွယ်သွားမှာဖြစ်ပါတယ်အဲ့ဒါကြောင့်မလို့တဘာပေါ်ဝင်ဒီအင်ဂျင်နီယာတွေဒုက္ခပေးတာဇီဝပေးတာပညာရှင်တွေသူတို့အားလုံးကတကယ်တကယ်တော့သူတို့ကိုအပိုင်းစီတယောက်ချင်းတယောက်ချင်းချင်းကလည်းတဘာပေါ်ဝင်ဒီထင်းထင်းမှာလိုအပ်တာပါပဲအဲ့ဒါနဲ့ပူပေါင်းပြီးတော့ရေတို့မရှိမနဲ့ရေရှိကိုဘယ်လိုလုပ်မလဲစပြီးတော့လုပ်တင်ပါတယ
်ရေရှိအတွက်ဇီဝမျိုးစိတ်တွေအစုလိုက်ပြုံလိုက်မျိုးတုံးနဲ့အန်ဒီယေကိုဖြည့်ရှင်းဖို့အတွက်လူမှုအဖွဲ့အစည်းလိုက်ပြုပြင်ပြောင်းလဲမှုတွေလုပ်ဖို့လည်းလိုအပ်တယ်လို့ဆိုပါတယ်လွန်ခဲ့တဲ့ရာသီဥတုဒဏ်ကိုထူးထူးကဲကဲခံစားနေရတဲ့မြန်မာနိုင်ငံမှာဆိုအခုချိန်ဟာမီးနီပြအချက်ပေးတဲ့အချိန်မျိုးရောက်နေပြီလို့ဆိုပါတယ်။မြေအောင်ရေကိုအဆမတန်ထုတ်ပြီးသုံးနေကြတယ်လို့ရေကြိုးရေတွေမှာဆန်းငံရေတွေဝင်နေပြီး
မြေပေါ်ရေတွေကလည်းလုပ်ငန်းကြောင်အပါဝင်အကြောင်းအမျိုးမျိုးကြောင့်ညဉ့်ညံနေတဲ့အတွက်တောက်တုံးရေပြဿနာရှိလာနိုင်တယ်လို့ပြောပါတယ်။လူကြီးရလည်းများလာတယ်။တောက်ရေတုံးရေလိုအပ်ချက်ကလည်းများလာတယ်။အလွယ်တကူမြစ်တွေချောင်းရေရေတွေကိုမြေရဲ့ခါမှာမြေအောက်ရေတွေထွက်တုံးရေ။မြေအောက်ရေဘာနဲ့တူလဲဆိုဘာနဲ့ထဲကနေငွေကိုထုတ်တုံးတယ်လို့ပဲဆိုထားတယ်ဝင်ရော။ အဲ့ဒါကမှညေကျွမ်းတာဖြစ်မယ်ဒါနဲ့မကလေးဘူးရန်ကုန်မြို့မှာတောင်မှအခုဆိုလို့ရှိရင်မြို့လေကောင်တချို့နေရာတွေမှာတောင်မှဆန်းရံရေးစီဝင်ခြင်းဖြစ်နေတယ်ရေကြိုးကသဘာဝပြတ်သွားတာပေါ့နော်ရာသီဥတုကလည်းပုံပြင်းတဲ့အကြောင်းနဲ့မြစ်တွေချောင်းနေရာလည်းခန်းလာတယ်ရှိတဲ့မြစ်တွေချောင်းနေတယ်မှာလည်းဒီဝိုင်းလုပ်ငန်းတွေကမြို့မြို့များလာတော့အဲ့ဒီကအမြင့်အကြီးတွေကလည်းဒီတိုင်းပဲစွန့်ချလိုက်တယ ยีอันนี้กูเลยทิ้งเดียร์ไหมยีอันนี้กูเลยทิ้งเดียร์ไหมยีเอาเรื่องนี้ที่สุดเอาอันนี้มาดูเราได้ดูยี่ติดอะไรยูยูอยากกูเทมากูยี่ไปคลีอะยี่สิบปองนี่ละสักยี่สิบปองได้เลยอะตอนนี้มาดูการเรื่องนี้บ้างมีอะไรทับเชื่อตัวเอ้ยยี่เดียร์อะไรกันยี่ทับเชื่อตัวกันเลยอันนี้มีเรื่องเช่นว่าเทปเทปกันนี่พี่รอสิบสี่สิบเนี่ยเราไม่เว้ยยี่ชาบีจะต้องทับเชื่อตัวลูกยังไงจ้าละยี่เจ้าใครยังพี่อะไรยังพี่อะไรอันนี้มีเรื่องเช่นมัน
ถ้าเป็นยี่มีโจทย์ตรงนี้ก็ยี่ที่ทิ้งทิ้งใจยี่ด้วยปีดูเรื่องอธิบายเนี่ยเพียงผิวเปรี้ยวก็ยูจะใส่ลูกสาวโบลูเรลูเปรี้ยวไปเลยงานอธิบายก็ตอนนั้นสิจูเปรี้ยวพังเลยกันอยู่ติดเป็นบ้านเดียวตัวเมื่อตอนนั้นสิจูงานทำงานอยู่ด้วยสิถ้าก็ยังอบิญญาบีไปมาอ่านเนี่ยพอเนาะถ้าดูที่สิ่งนี้ก็มาต้องใช้เป็นเนี่ยได้ด้านเนี่ย เลยยาเรนี่มาตรงเสร็จแล้วดูสิเนี่ยเราจะไปที่ไหนได้เลยทุกคนจะคุยกันที่ห้องสิ่งนี้เพราะประมาณที่มาอะไรอย่างเงี้ยคุณชิมาอันนี้เนี่ยขันจารอจังดูเนี่ยไม่มีเดมานเนี่ยคงไม่ใช่มาตรงมาลูจีนดีจีเป็นอะไรตัวมีอะไรมาไม่ติดอยู่เช่นเดียวอันนี้ขันเนี่ยกว่าห้าหมื่นสิ่งนี่ละพ่อเนาะอุ้มมาจังดูเรื่องมาแล้วมาปุ๊บตัดสิ่งกูตัวโตยี่สิบก้าที่เกลือยี่เดียร์เรื่องตัวลูกสิ่งพิจารณาที่จะมาติดตัวเดียวกันอยู่เลยสิ่งเดียวพ่อ
ောက်ဆိုတာအရေးကြီးနေပေါ့နော်ဒီတရားဥပဒေမှန်နေတာလိုက်ဖို့လိုတယ
်တဘာဝဝန်ကျင်အင်ဂျင်နီယာဒေါ်အေးကြီးရပြောကြားခြင်းနဲ့ပဲဒီသတင်းပတ်အတွက်သိပ္ပံနယ်နည်းပညာကဏ္ဍကိုဒီမှာပဲရန်နာလိုက်ပါရစေနောက်တစ်ပတ်မှာပြန်ပြီးဆောင်ကြပါမယ်
တော်ခင်မျိုးသက်စီစဉ်တင်ဆက်ခဲ့တဲ့သိပ္ပံနဲ့ဤပညာကဏ္ဍကိုနားဆင်ကြရတာဖြစ်ပါတယ်ရှင်။တောက်ကြညာချမ်းရဲ့အစီအစဉ်ဒီမကြခင်အဆုံးသတ်တော်မှာမို့အခုကြံနေသေးတဲ့အချိန်မှာနောက်ဆုံးရသတင်းချင်းချုပ်ကိုမဆုမျက်မွန်ကတလှည့်ကြီးညာပေးပါအောင်ရှင်။
အမေရိကန်ပြည်ထောင်စုတွေကိုမက္ကဆီကိုနိုင်ငံကတဆင့်တရားမဝင်နိုင်ငံပြောင်းလာသူတွေလာနေတာဆယ်ရက်အတွင်းမှာရပ်အောင်မလုပ်နိုင်ရင်မက္ကဆီကိုကုန်ပစ္စည်းတွေပေါ်သွင်းကုန်ခွန်ကောက်ခံမယ်လို့အမေရိကန်သမ္မတဒေါ်နယ်ထရမ့်ကပြောကြားခဲ့ပါတယ်။တရားမဝင်ရွှေပြောင်းလာသူတွေကိုမရပ်နိုင်ရင်ဂျွန်လ10ရက်နေ့ကစပြီးမက္ကဆီကိုကုန်ပစ္စည်းအလုံးကို900ခန့်နှုန်းသွင်းကုန်ခွန်ချမှတ်မယ်လို့ကြာတာရင်းနေညာတော်က Twitter ပေါ်မှာရေးသားခဲ့တာပါ။လူမှုရေးပြဿနာတွေကိုအခွန်တွေကောက်ခံနိုင်ထက်စီးနင်းလောက်ရတွေနဲ့ဖြေရှင်းလို့မရဘူးလို့မက္ကဆီကိုသမ္မတကလည်း Twitter ပေါ်ကနေတုံ့ပြန်ပါတယ်ဒီကိစ္စကိုညှိနှိုင်းဖြေရှားဖို့မက္ကဆီကိုနိုင်ငံသားရဲ့ဝင်ကြီးကိုဒီကနေ့ဆေးလွတ်မယ်လို့လည်းသမ္မတကပြောကြားခဲ့ပါတယ်မြောက်ကိုရီးယားခေါင်းဆောင်နဲ့အမေရိကန်သမ္မတတို့ရဲ့မအောင်မြင်ခဲ့တဲ့ထိပ်သီးဆွေးနွေးပွဲကြောင့်ထိပ်တန်းတန်တမန်တယောက်ကိုမြောက်ကိုရီးယားကကွပ်မျက်လိုက်တယ်လို့တောင်ကိုရီးယားသတင်းစာတစ်စောင်တည်းမှထုတ်ပြန်ခဲ့ပါတယ်သမ္မတဒေါ်နယ်ထရမ့်နဲ့ခေါင်းဆောင်ကင်ဂျွန်အန်တို့ဗီယက်နမ်နိုင်ငံဟနွိုင်းမြို့တော်မှာတွေ့ဆုံဆွေးနွေးနိုင်ဖို့အတွက်အမေရိကန်မှာဥဆောင်ညှိနှိုင်းခဲ့သူကင်ဖျုတ်ချိုနဲ့တခြားထိပ်တန်းတာဝန်ရှိသူ၄ယောက်ကိုတုတ်တင်ခဲ့တယ်လို့တောင်ကိုရီးယားမှာဩစာညောင်းနဲ့ချိုဆန်းအေဘိုသတင်းစာရဲမှဖော်ပြခဲ့တာပါဟန်ဂေရီနိုင်ငံဘူဒါပက်စ်မြို့တော်ကဒန်နျူးမြစ်ထဲပုံထုနေညကမှောက်သွားခဲ့တဲ့ရှုကင်းအလှကြီးသင်းမောပေါ်ပတ်သွားသူတွေကိုကယ်ဆယ်ရေးတွေဆက်လက်ရှာဖွေနေတယ်လို့သင်းမောကိုဆယ်ယူနိုင်ဖို့လည်းကြိုးစားနေပါတယ်။မိုးတီးထန်စွာရွာသွန်းမှုနဲ့မြစ်ထဲမှာရေစီးတန်နေတဲ့အတွက်ကယ်ဆယ်ရေးလုပ်ငန်းတွေအခက်တွေ့နေတယ်လို့ဟန်ဂေရီကယ်ဆယ်ရေးဝန်ထမ်းတွေကပြောပါတယ်။သင်းမောမှောက်ခဲ့တဲ့နေရာနာကိုတောင်ကိုရီးယားနိုင်ငံသားရေးဝန်ကြီးနဲ့ဟန်ဂေရီနိုင်ငံသားရေးဝန်ကြီးတို့ဒီကနေ့အတူတွားရောက်ကြည့်ခဲ့ကြပါတယ်ရှင်။
သတင်းကြီးချုပ်ကိုမဆုမြတ်မွန်ကကြေညာပေးခဲ့တာဖြစ်ပါတယ်ရှင်ဒီကနေ့ညရဲ့အစီအစဉ်ထုတ်လွှင့်ရမှုကကိုစော်ဝင်းလိုင်ဖြစ်ပါတယ်ဆက်ပိုင်းဆိုင်ရာအသံဖန်းအင်ဂျင်နီယာကတော့ Sidrit Franklin ဖြစ်ပါတယ်ရှင်ကျွန်မကဆုမွန်ပါဒီညအစီအစဉ်မှုဖြစ်တာဝီယူတင်ဆက်ပေးခဲ့တာဖြစ်ပါတယ်အခုထုတ်လွှင့်ပေးခဲ့တဲ့အစီအစဉ်တွေကိုအစီအစဉ်ပြီးပြီးချင်းည10နာရီကနေ17နာရီထိတစ်ချိန်ပြန်ပြီးတော့ထုတ်လွှင့်ပေးပါတယ်ရှင်မနက်ဖြန်မနက်ခင်းထုတ်လွှင့်မဲ့အစီအစဉ်တွေကိုလည်းစောင့်မျှော်နားဆင်နိုင်ကြပါတယ် VOA ကိုနားတော်တာဆင်ခဲ့တဲ့အတွက်ကျေးဇူးအထူးပဲတင်ရှိပါတယ်ရှင်
This program has come to you from the Voice of America, Washington.